Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOE American တန်ကနေ2016ခုနှစ်ဧပြီလ26ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ခင်ဗျာ။တော်ဒါရှင်များရှင်နှမ်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်စံမိုးဝေပါ။အခုမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာမနေ့ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝန်လိုက်ပါ။ဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ American ပြည်တော်စုက CDR ကိုတပ်ဖွဲ့ဝင်တွေထပ်ဖို့စီစဉ်နေပါတယ်။ဥရုယာစီပြောင်းလဲမှုဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးမဲ့နိုင်ငံအရေးအတွက်တိုးလာနေပါပြီ။ဗီယက်နမ်အစိုးရအနေနဲ့အမေရိကန်သမ္မတဘာရက်အိုဘားမားဗီယက်နမ်ကိုလာမလဲခင်နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်ပြောဖို့အတွက်အမေရိကန်အရာရှိတွေကတောင်းဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသမှာပါခင်ဗျာ
။ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေတင်ဆက်ပြီးမှကြားရမယ့်အထင်မှာဆိုရင်တော့
This afternoon after the Washington Post story broke and became the number one article on the Washington Post.
တမီမန်နဇက်ကမိဘမဲ့ကလေးတွေရန်ကုန်ဝေရှာနေတဲ့ကရင်လူငယ်အမှုပညာရှင်လေးတွေရဲ့ငွေသားတွေကိုရဲကတင်းယူခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့သူတို့ရဲ့အကျိုးဆောင်ရှင်တွေပြောသွားတာဖြစ်ပါတယ်။ဒိန်းလာတို့တင်ဆက်တဲ့ခါမှာအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်။အဲ့ဒါပြင်သူရဥွှေမန်အပါဝင်ကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်ပိုင်းကိုပါတီကထုတ်ပစ်လိုက်တဲ့အပေါ်မှာသဘောထားအမြင်တွေစကိုင်းတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေကလေဗရောင်းတောင်စီမံကိန်းဒေသကလူထုနဲ့တောရောက်တွေ့ဆုံပြီးတော့မေးမြန်းခဲ့တဲ့အကြောင်းနောက်ပြီးတော့အမေရိကန်တမန်တော်လောင်းရွေးကောက်ပွဲရဲ့နောက်ဆုံးအခြေအနေစတာတွေကိုတင်ဆက်ပေးမှာပါ။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့ကိုရဲကောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။တမန်တော်ဘရက်အိုဘားမားကအမေရိကန်အထူးတပ်ဖွဲ့ဝင်တွေကိုစီးရီးယားနိုင်ငံအတွင်းသိသိသာသာတိုးမြင့်ပို့ဆောင်ဖို့အမိန့်ထုတ်ပြန်လိုက်ပြီးဥရောပနိုင်ငံတွေအနေနဲ့လည်း IS Islamic စစ်သည်ကြွားတွေကိုတိုက်ခိုက်နေတဲ့ညွန်ပေါင်းတပ်ဖွဲ့တွေမှာသူတို့ထည့်ဝင်ရမယ့်တပ်ဖွဲ့အရေးအတွက်တွေကိုအလင်းမြန်ပို့ကြဖို့အတွက်တိုက်တွန်းလိုက်ပါတယ်။စီးရီးယားနိုင်ငံမှာရှိနေပြီးသားအမေရိကန်တပ်ဖွဲ့ဝင်50အပြင်တပ်ဖွဲ့ဝင်150ကိုထပ်ပို့မယ်လို့ဂျာမနီနိုင်ငံဟန်နိုဗာမြို့မှာပြုလုပ်နေတဲ့ကုန်သွယ်ရေးပြပွဲမှာတင်းလာနေကသမ္မတအိုဘားမားကအဲဒီလိုပြောကြားလိုက်တာပါ။အဲဒီတပ်ဖွဲ့တွေရဲ့ကြွန့်ကျင်မှုဟာအရေးပါတဲ့နေရာတွေက ISIL Islamic စစ်သည်ကြွအဖွဲ့တွေကိုတိုက်ထုတ်နိုင်ရေးအတွက်ရေးပါတယ်လို့သမ္မတအိုဘားမားကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တပ်ဖွဲ့ဝင်200နဲ့အပါချီတိုက်လေရင်တချို့ကိုအီရန်နိုင်ငံကိုထပ်ပို့မယ့်အကြောင်းအမေရိကန်အစိုးရကအခုလအစောပိုင်းမှာကြေညာခဲ့ပြီးဖြစ်ပါတယ်။အဲ့ဒီတပ်ဖွဲ့ဝင်တွေဟာ IS အဖွဲ့ကတင်ပိုက်ထားတဲ့နေမြေတွေကိုအီရန်အစိုးရကပြန်လည်တိုက်ပိုက်နိုင်ရေးစစ်ဆင်ရေးတွေမှာကူညီဆောင်ရွက်ပေးမှာဖြစ်ပါတယ်။
Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့အတွက်ကြိုးပမ်းနေကြသူတွေထဲမှာထိတ်ဆုံးမှရှိနေတဲ့ American တန်းကြွယ်တထေ Donald Trump ဟာသူ့ရွေးကောက်ပွဲအနိုင်မရအောင်သူ့ရဲ့ပြိုင်ဘက်နှုတ်အတူပူးပေါင်းမှုကြိုးစားတဲ့ကြံစည်မှုကိုဆိုးဝါးတဲ့စိတ်ပြက်လက်ပြက်ကြိုးပမ်းမှုလို့ပြောပြီးလောင်ပြောင်လိုက်ပါတယ်။ Mr. Trump ရဲ့ပြိုင်ဘက်တွေဖြစ်ကြတဲ့ Texas ပြည်နယ်အထက်လွှတ်တော်အမတ် Ted Cruz နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့ဟာသူတို့နှစ်ဦးဘလို့အတူလက်တွဲပြီး Mr. Trump ကိုဟန်တားသွားကြမလဲဆိုတဲ့အသေးစိတ်အစီအစဉ်ကိုမနေ့ကတနင်္ဂနွေနေ့နောက်ပိုင်းကပုံမှန်လင်းလင်းထုတ်ဖော်ပြောဆိုလိုက်ကြတာပါ။ရှစ်နှစ်ထဲမှာတမရတက်တန်းအကုန်ဆုံးတော့မဲ့တမရဘားရက်အိုဘားမားရဲ့နေရာကိုတာဝန်ယူနိုင်မှုအတွက်အကြိမ်နယ်ရှင်ပြိုင်နေကြရမှာပြီးခဲ့တဲ့ February 9ရက်နေ့ New Hampshire ပြည်နယ်တမရလောင်းပနာမရွေးပွဲမှာ Mr. Trump ကပဲအနိုင်ရပြီးခဲ့တဲ့နောက်သူဟာပြိုင်ဘက်အားလုံးကိုပဲကြော်ပြီးထိတ်ဆုံးမှသိရတာအနိုင်ရနေတာပါ။အစောပိုင်းခိတ္တအနိုင်ရမှုသာဖြစ်ပြီးနောက်ပိုင်းအချိန်ပြောင်းကျသွားလိမ့်မယ်လို့ထင်ထားခဲ့တဲ့ကြပေမဲ့အခုလို Trump ရဲ့အောင်မြင်မှုတွေဟာ Republican Party ဝင်ပါတီအတွင်းအဖွဲ့ဝင်အများပြားတော့စိတ်မသက်သာစရာဖြစ်စေခဲ့တာဖြစ်ပါတယ
်။ကမ္ဘာဥရုယာသီပြောင်းလဲမှုဆိုင်ရာသဘောတူညီချက်မှာလက်မှတ်ရေးထိုးပြီးတဲ့တူတိမဟုတ်လက်မှတ်ရေးထိုးဖို့အတွက်သဘောတူထားတဲ့နိုင်ငံပေါင်း34နိုင်ငံရှိသွားပြီလို့အမေရိကန်သမ္မတအင်မီရိုကပြောကြားလိုက်တဲ့အတွက်ဒီသဘောတူညီချက်ဟာခံမှန်းထားတဲ့မြန်ဆန်တဲ့လမ်းကြောင်းပေါ်ကိုရောက်လာနေပြီဖြစ်ပါတယ်။သဘောတူညီချက်ကိုလက်တွေ့အကောင့်ထဲပေါ်နိုင်မဲ့လက်မှတ်လက်လန်းမီနိုင်တဲ့အခြေအနေကိုရောက်လာနေပြီလို့သမ္မတဘရက်အိုဘားမားရဲ့အကြီးတန်းအကြံပေးBrian Diska ပြောပါတယ်ပြင်သစ်နိုင်ငံ Paris မြို့မှာဒီဇင်ဘာလတုန်းကသဘောတူခဲ့ကြတဲ့ကမ္ဘာဥရုယာသီပြောင်းလဲမှုဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးကြမဲ့တိုင်းပြည်အရေးအတွက်ဟာအခုဆိုရင်ဖောင်လုံအိမ်ဓာတ်ငွေထုတ်လုပ်မှုရဲ့40%ခန့်နှုန်းအထိရှိလာပြီလို့သူကပြောပါတယ်ဒီကမ္ဘာလုံးအတိုင်းအတာနဲ့ဖောင်လုံအိမ်ဓာတ်ငွေထုတ်လုပ်မှု55%ခန့်နှုန်းနဲ့ညီမျှတဲ့နိုင်ငံပေါင်း55နိုင်ငံကသဘောတူရင်ဒီသဘောတူညီချက်ဟာအသက်ဝင်မှာဖြစ်ပါတယ်သဘောတူညီချက်ကိုစောစောအကောင့်ထဲပေါ်နိုင်လေလက်မှတ်မထိုးရသေးတဲ့တန်းပြည်တွေလက်မှတ်ထိုးလာနိုင်ရေးအတွက်အရှင်ပိုကောင်းလေလေပဲလို့လဲဒစ်ကပြောပါတယ်သဘောတူညီချက်ကိုတက်ကရစ်2020မှာရရှိနိုင်ဖို့အတွက်တတ်မှတ်ထားကြတာဖြစ်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကလိင်လူချင်းစုံမတ်သူတွေအခွင့်အရေးလှုပ်ရှားသူတူဦးနဲ့သူ့ရဲ့မိတ်ဆွေတူဦးတို့ဟာဒါကာမြို့ကတိုက်ခန်းတစ်ခါမှာ Islamic Situari, Lujusare, Durega, Chontate Yarine, Tota Dora Kangia Bare, and Ezon Lungau Lopare, Osuzuha, Lenujan Somadu, Queen Lojadu, Sulhak, Manan Ye, Taikansigo, Gombiasi Pebo, Du, Yang Sangbi, Weon Lajabi, Dunet, Dumeswego, Chontate Yane, Tota Dora Pipare, Doruga, Lunyo, Sound Nigole, Tigai Dania, and Lodwage Bare, Lakai Duriha, Eriniagan, Twebizema, Piatkin, Jimia Dilo, or Hitwajare, Lumiamin Tadiriga Biobare, Manan Ha, US 8 of ဒါကမြို့ကအမေရိကန်တိုင်ယုံမှာပရိုတိုကောအရာရှိဖြစ်အလုပ်လုပ်ကိုင်နေသူတွေဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအမေရိကန်တာမတ်ကြီးကအခုလိုတပ်ဖြတ်ခံရတဲ့ဖြစ်ပျက်ကိုရှုံချခဲ့ပါတယ်မန်နန်ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာလိင်နူးဂျင်းဆောင်မတ်သူတွေရဲ့စုဝေးလှည့်လည်ဝဲကိုဦးဆောင်ကျင်းပခဲ့သူဖြစ်ပါတယ်
UAV ကတည်းကမနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32kHz 93.9လိုင်းဒိုမီတာ40kHz 43.9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ100ကိုစေkHz 5000ကနေထုံးလွှင့်ပေးနေပါတယ်ရှင်
American Tanga Drenego Selecina Pinabacna. Bien and Soya Nina Nangay Echendari along Lupibi, Ludu Chip, Lumu Puet Cidigo, and now Shepini Rarigo, Yatambo to American Piranzuga, Tansolapane, Lame Mila, Dun Tamara Barack Obama, Bien and Nango, Pamazon Jane, Twaya Malepakima, American Soya Yashiga, dear when Tansolita Pipare. Look when ye a chain in a meeting ye ha, American Bien and Best Song, Bubon Song, ye to American Soya Nangayai Muadama, a ye pare, Kesa Yataku Pi. ပါဝင်နေကြောင်းအမေရိကန်နဲ့ဗီယက်နမ်ကြားကအချိန်20မြောက်လူခွင့်ရေးစွန့်နေဖို့ကျင်းပနေတဲ့အချိန်မှာပဲနိုင်ငံရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကပြောကြားလိုက်တာပါနိုင်ငံလူခွင့်ရေးဆိုင်ရာဆွေးနွေးမှုတွေထဲမှာဥပဒေရေးရာပြုပြင်ပြောင်းလဲမှုတရားဥပဒေစိုးမိုးရေးလွတ်လပ်စွာပြောဆိုခွင့်စည်းရုံးခွင့်ဘာသာရေးလွတ်လပ်ခွင့်အလုံတမအခွင့်အရေးမတန်ဆွမ်းသူများအခွင့်အရေး
ကနေဒါနိုင်ငံသားဟာခေါင်းဖြတ်အသက်ခံလိုက်ရတဲ့အကြောင်းကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒူကအတည်ပြုပြောကြားလိုက်ပါတယ်။တနင်္လာနေ့ကပြောကြားရမှာအဖမ်းခံထားရတဲ့ဂျွန်ရစ်ဒဲလ်ဆိုတဲ့သူအသက်ခံလိုက်ရတာဟာမသိမလိုလားအပ်တဲ့သေဆုံးမှုဖြစ်ပြီးသူအေးအေးနဲ့တပ်ဖြတ်မှုလုပ်ရတဲ့ခုလို့ထရူဒူကပြောလိုက်ပါတယ်။ရစ်ဒဲလ်ဟာပြီးခဲ့တဲ့စက်တင်ဘာလကနော်ဝေလူမျိုး န်ဒေါ်လာ22တန်းစီပေးမှပြန်လွှတ်ပေးမယ်လို့တောင်းဆိုခဲ့တာဖြစ်ပါတယ်
အိန္ဒိယနိုင်ငံအတွင်းကဗန်နီမှာအမေရိကန်ဒေါ်လာဘီလီယံနဲ့ချီပြီးအကျွေးတင်နေပြီးပြီးခဲ့တဲ့လတုန်းကတန်ပြေကနေထွက်ပြေးသွားခဲ့တဲ့စီးပွားရေးလုပ်ငန်းရှင် Vijay Mallya ရဲ့နိုင်ငံခုလက်မှတ်ကိုအိန္ဒိယအစိုးရကပြန်လည်ရုပ်သိမ်းလိုက်ပါတယ်။ဟိတ်ဟန်မြားလွန်းနဲ့စီးပွားရေးလုပ်ငန်းရှင်ကြီးရဲ့နိုင်ငံခုလက်မှတ်ကိုတော့ပြီးခဲ့တဲ့သတင်းပတ်တုန်းကဆိုင်းငံ့ထားလိုက်တာပါ။သူ့ရဲ့နိုင်ငံခုလက်မှတ်ကိုဘာကြောင့်မရုပ်သိမ်းသင့်ဘူးဆိုတာနဲ့ပတ်သက်လို့ပြန်လည်ဖြေရှင်းချက်ပေးဖို့သူ့ကိုသတင်းပတ်တစ်ပတ်အချိန်ပေးထားပါတယ်။ငွေကြေးဆိုင်ရာရာဇဝမှုတွေကိုတိုက်ဖြတ်တဲ့အိန္ဒိယအစိုးရအေဂျင်စီဖြစ်တဲ့Enforcement Directorate ကရရှိတဲ့အထောက်အထားတွေနဲ့မာလျာထံကအကြောင်းပြန်ကြားချက်တွေပေါ်အခြေခံပြီးသူ့ရဲ့နိုင်ငံကူးလက်မှတ်ကိုပြီးခဲ့တဲ့တနင်္ဂနွေနေ့မှာနိုင်ငံခြားရေးဝန်ကြီးဌာနကပြန်လည်ရုပ်သိမ်းလိုက်တာဖြစ်ပါတယ်။လက်ရှိအခြေအနေမှာဖျက်သိမ်းလိုက်ရပြီးသူ့ပိုင်ဆိုင်တဲ့ Kingfisher လေကြောင်းလိုင်းမအောင်မမြင်ဖြစ်ခဲ့ရပြီးတဲ့နောက်မာလျာရဲ့ငွေကြေးဆိုင်ရာကြာဆုံးခန်းစတင်ခဲ့တာဖြစ်ပါတယ်။သူ့ရဲ့တခြားစီးပွားရေးလုပ်ငန်းတွေရှိနေတဲ့အင်္ဂလန်နိုင်ငံမှာမာလျာရှိနေတယ်လို့ယုံကြည်ရကြောင်းအိန္ဒိယအစိုးရအရာရှိတွေကပြောပါတယ်။
အင်္ဂါနေ့ဟာယူကရိန်းနိုင်ငံမှာတရှိတဲ့ချာနိုဘိုင်းနျူကလ িয়ার ဆိုင်ရုံရဲ့မတော်တဆမှုကြီးဖြစ်ပွားခဲ့တာရဲ့နှစ်30မြောက်ဖြစ်ပါတယ်။ဒီနျူကလ িয়ার ဆိုင်ရုံကြီးပောက်ကွဲမှုကြောင့်အနီးမှာရှိတဲ့မြို့တဝိုက်ဓာတ်ငွေ့ရောင်ကြီးတွေပြန့်နှံ့ခဲ့ပြီးကမ္ဘာတစ်ဝန်းလုံးကတိမ်တောက်တင်မှလည်းအနည်းမျိုးရောင်ကြီးတွေပြန့်နှံ့ခဲ့တာဖြစ်ပါတယ်။အဲ့ဒီမတော်တဆမှုကြီးအတွင်းလူ32ဦးသေဆုံးခဲ့ပေမယ့်အခြားလူတောင်းပေါင်းများစွာဟာနောက်လာမယ့်နှစ်တွေမှာကင်ဆာရောဂါမြင့်အခြားရောဂါဝေနိုင်တဲ့သေဆုံးခဲ့ရတာဖြစ်ပါတယ်။ Nashima, Adimator Sam Pakwe Muji Pipwabi, Nedonze Jamale, Yaboya did that white ma, Dayon, Jim Yamani Zepare, A did that ma, Leshi, a little mamon crantown yoha, I did say on dancing into a low low Gainiza Zepare, come here.
Direct from Washington, the voice of America.
ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကုစော်ဝင်းလှန်နဲ့ကိုရဲကောင်တို့ကြီးညာတော်တာဖြစ်ပါတယ်ခင်ဗျအခုတော့သတင်းဆောင်မတွေကိုစစ်တိုက်ထုတ်လွှင့်ပေးပါတော့မယ်အရင်ဆုံးတော့နာမည်ကျော်ဝါရှင်တန်ပို့သတင်းစာကြီးမှာမိဘမဲ့ရန်ကုန်ဝေးတွေကိုရဲတွေကဘယ်လိုတင်းယူခဲ့တယ်လဲဆိုတဲ့ခေါင်းစဉ်နဲ့မနေ့ကထုတ်ဝေလိုက်တဲ့သတင်းစာမှာဖော်ပြပြီးအမေရိကန်ပြည်တော်စုမှာမိဘမဲ့ရ
American ပြည်ထောင်စုမှာဒုက္ခသည်ဖြစ်အခြေချနေထိုင်နေတဲ့အဲဝါဟာမြန်မာနဲ့ထိုင်းနိုင်ငံကမိဘမဲ့ကလေးတွေအတွက်ရန်ပုံငွေရှာဖွေနေတဲ့ Glow and Quay TY Manager အဖြစ်စေတနာဝန်ထမ်းဆောင်ရွက်ပေးနေသူဖြစ်ပါတယ်။ American ပြည်နယ်တွေမှာလိုက်လံဖျော်ဖြေနေတဲ့ TY နဲ့အတူအဲဝါဟာလိုက်ပါနေပြီးတဲ့နောက်ပြီးခဲ့တဲ့ February 28ရက်နေ့ကသူနေထိုင်ရာ Texas ပြည်နယ် Dallas မြို့ကိုအပြန် Oklahoma ပြည်နယ်မက်စကိုဂျီမြို့နယ်ရဲကသူမောင်းလာတဲ့ကားမှာနောက်မီးပြက်နေတဲ့အတွက်သူ့ကိုတားပြီးကားကိုရှာဖွေချိန်မှာအတူပါလာတဲ့ရန်ပုံငွေသားအမေရိကန်ဒေါ်လာ 5,300 ကိုသိမ်းယူခဲ့တာဖြစ်ပါတယ်။ဒီသတင်းနဲ့ပတ်သက်လို့မနေ့ကဝါရှင်တန်ပို့စ်သတင်းစာမှာအသေးစိတ်ဖော်ပြခဲ့ပြီးတဲ့နောက်အမှုကိုမြို့နယ်တရားရုံးကရုတ်သိမ်းလိုက်ကြောင်းသူ့ရဲ့အကျိုးဆောင်ရှေ့နေဒန်အယ်ဘန်က VOA ကိုပြောပါတယ်။
This afternoon, after the Washington Post story broke and became the number one article on the Washington Post website, evidently, you know, the district attorney's office changed its mind, decided they no longer wanted to prosecute the case.
ဒီနေ့ညနေပိုင်းမှာ Washington Post တရင်စာရဲ့ website မှာဒီတရင်တက်လာပြီးတဲ့အခါမှာမြို့နယ်တရားရုံးကစိတ်ပြောင်းသွားပြီးတော့သူတို့ဒီအမှုကိုဆက်လက်ပြီးတော့လက်မခံရင်တော့ဘူး။ A1 နဲ့သူ့ TY ဖွဲ့ပိုင်းမိဘမဲ့ရန်ပုံငွေတွေကိုလည်းဆက်ပြီးတော့ထိမ့်ထားရင်တော့ဘူးလို့ပြောပါတယ်။ဒါကြောင့်ဒီအမှုနှစ်ခုစလုံးကိုပတ်လပ်လိုက်ပြီးတော့တိမ့်ထားတဲ့ငွေကိုလည်းပြန်ပေးဖို့ဆုံးဖြတ်ခဲ့တာပ
ါမနေ့ကဒုတိယအကြိမ်မြောက်တရားရုံးချင်းကိုပုံမှန်တွားရောက်ပြီးတဲ့နောက်မြို့နယ်တရားရုံးကရှေ့နေကိုအမှုတွေရုတ်သိမ်းကြောင်းအကြောင်းကြားလာခဲ့တယ်လို့လည်းအဲဝါက VOA ကိုအခုလိုစပြောပါဗျ
ဒီမနေ့တရားရုံးမှာအဲရတယ်ပဲနော်ဟိုလက်ပြန်လာတာပဲဒါပေမဲ့အိမ်ရောက်တော့မှသူတို့ဒီအဒီဒီမနေ့က Washington Post အသတင်းကိုသူတို့တင်မယ်နဲ့ပဲရုံနေလေနော်ကျွန်တော်ရဲ့ရှင်းနေတယ်နဲ့သူတို့ပြန်ဆက်သွယ်တယ်တဲ့ပြောရရင်ရေးရအေးအားလုံးကို dismiss လုပ်လိုက်တယ်ပဲနော
်အဲ့တော့အဲဝါစာဖမ်းခံရတဲ့အဖြစ်ပြက်ပြောပြပါအောင်ရှင
်ကျွန်တော်ကောက်ရောရထားတယ်ဒီမီးနီမှာကျွန်တော်မီးစိမ့်နေတယ်ကျွန်တော်ထွက်သွားတယ်ထွက်သွားတော့အဲ့ဒီချက်ချင်းနဲ့ပဲအနောက်မှာသူမီးရေးမီးมีตีไล่ดาบ่เนาะเอราจังเอ้บ่ผิดโลแล้วบ่ผิดเลยจังไม่ตีอยู่แต่แม้จังตู้อย่าตีตีดาบ่เนาะเอ้ถ้าเนี่ยสะเลยเอนอกจากจังตีดาจังเบรกตะลงอ่ะมันลิ้นโลตู้อ่ะจังเอ้โลยัดท่าจังอ่ะทุกๆลุเตโลเอ้โลเนี่ยทีในเฉยมาก็บอกได้กาชามันซอตู้ชาไล่ดาบ่กาชาเอ้trunk you know trunk you know and point out alumnia a lot time ไปท่าแล้วไอ้หลุတွေ့တယ်ဒါကဘာမှမရှိဘဲလုံးသွားတယ်ပြင်းပြီးတော့ไอ้လိုပဲပြောတယ်အာသူများไอ้လိုမျိုးပတ်စံဒီလိုမျိုးရှောက်သွားတာအာနာမထောင်ခြင်းနဲ့ไอ้လိုပဲဆွဆွဲလိုက်တယ်ဆွဆွဲပြီးတော့ခင်ဗျားအထောက်ထားပြန်ပြဒီလိုမျိုးဒီလိုဆွဆွဲတဲ့အတိုင်းမဟုတ်ရင်အထောက်ထားအလုံးယူလာပြီးတော့ကျန်လာတော့မှာတဲ့နော်ဒီတော့နပအဲ့လိုမဟုတ်အချင်းတိတိတိကြမှာပြောဆောင်းတယ်နော်ဆောင်းပါမှမတည်ဘူးသူတို့ပြောတဲ့အတိုင်းလိုက်တယ်လေအဲ့တော့အရင်ပဲစိုးရင်တော့အဲ့ဒီအချင်းမှာဒါပေမဲ့အဲ့တော့ဘာကျွန်တော်မလုပ်ရမှာမတည်ဘူးတိတ်နေဖက်ဆန်တစ်ခုပဲရှိတယ်တခြားဘာမှမရှိဘူးနဲ့အဲ့လိုမျိုးဆွဆွဲတာလေအဲ့ဒါ
အဲ့တော့အဲဝါလက်ထဲမှာဟိုအတိအကျပြောမယ်ဆိုရင် American Dollar 5000နဲ့3000အဲ့လောက်ပတ်စံကြီးရှိနေတာလေရှင်
ရမုံမနော်အဲ့ဒီ TY မနော်ကျွန်တော်ဒီ TY ညောင်တရားရောက်လာတဲ့အစိုးရတွေပေါ့နော်ကျွန်တော်ကနေတဲ့နော်သူတို့ဒီမှာလာတဲ့ထိုးဝင် လို့တော့ကျွန်တော်အစီအစဉ်နဲ့သူဖြစ်တယ်လေအဲဒါကြောင့်ဦးရမုံမွေနော်ဖရာကြောင့်ပေးတဲ့ကြောင့်မုံမွေဒီကောင်းစင်မှာရတဲ့လက်မရောင်းတာဒီပေါ့နော်ပြီးတော့အလူမွေနဲ့ individual အလူမွေပေါ့နော်ဒီလေပြီးတာပေါ့နော်အဲဒါကျွန်တော်တို့မြန်မာ culture ပေါ့နော်အဲဒီ culture check ဒီပါနေမတုံးကြဘူးလေနော်ဆိုတော့ cash ပဲပေးနေတာပေးနေတော့ကျွန်တော်လည်းကြော်ရရင်မင်းကြီးအနေနဲ့ကျွန်တော်ဒီ person တွေကိုထိမ့်သိမ့်ရပါတော့ပြီးတော့ဒီ tour season သွားနေတော့အချိန်မှာပေါ့နော်ကျွန်တော်အဲ့တော့ဒီ cash တွေအများကြီးကျွန်တော် collect မှာရှိတာပေါ့လေ
ဒါကတော့အဲဝါပြောပြတော့ဖြစ်ပါတယ်မအေးကျန်နိုင်ဆက်တွေစုံစမ်းတင်ပြထားတာပါအခုဆက်လက်ပြီးတော့ပြည်တော်စုကြန့်ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီမှာခေါင်းဆောင်သူဖြစ်တဲ့သူရဥရှင်မန်အပါဝင်တခြားထိပ်တန်းပါတီဝင်16ဦးကိုပါတီစည်းကမ်းဖောက်ပြမှုနဲ့ AP လ22ရက်နေ့ကစပြီးတော့ပါတီကနေအနားပေးလိုက်ပါတယ်။ဒါပေမဲ့ပါတီစည်းကမ်းဖောက်ပြမှုနဲ့အနားပေးလိုက်တဲ့အထက်မှာ NLD အစိုးရမှတာသနာရေးဝန်ကြီးအဖြစ်တာဝန်ယူထားတဲ့သူရဦးအောင်ကိုသာပါဝင်ပြီးတော့အလို့သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကိုတာဝန်ယူထားတဲ့ဦးသိန်းစွေမပါတဲ့အတွက်ပါတီစည်းမျဉ်းဖောက်ပြမှုရထုတ်ပေးတယ်ဆိုတဲ့အကြောင်းပြချက်ဟာတသမတ်တည်းမရှိဘူးဆိုပြီးတော့နိုင်ငံရေးအကြေပြတ်တွေကဝေဖန်ထောက်ပြနေကြပါတယ်။အပြည့်စုံကိုကိုစော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်။
ပြည်ထောင်စုကြံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်ဟောင်းသူရဦးရှိမန်းကသူနဲ့တခြားပါတီဝင်16ဦးတို့ကိုပါတီကအနားပေးလိုက်ကြောင်းဧပြီလ22ရက်နေ့ကအကြောင်းကြားစာရခဲ့တယ်လို့ဧပြီလ24ရက်နေ့ရက်စွဲနဲ့သူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာကြေညာချက်ထုတ်ပြန်လိုက်တာပါပါတီဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်သမ္မတဟောင်းလည်းဖြစ်တဲ့ဦးသိန်းစင်ဦးဆောင်ပြုလုပ်တဲ့ပါတီခေါင်းဆောင်တွေရဲ့ CEO ဘက်ကနေသူရဦးရှိမန်းနဲ့အပေါင်းပါတချို့ကိုပါတီစည်းကမ်းဖောက်ပြမှုနဲ့ပါတီကနေထုတ်ပြစ်တယ်ဆိုတဲ့သတင်းနဲ့ထွက်လာပြီးနောက်တနေ့မှာပဲသူရဦးရှိမန်းရဲ့ကြေညာချက်ထွက်လာတာပါနိုင်ငံရေးပါတီတစ်ခုမှာခေါင်းဆောင်တအူးအဖြစ်တာဝန်ထမ်းဆောင်ခဲ့သူတွေနဲ့ထိပ်တန်းပါတီဝင်တွေကိုအခုလိုစီကံဖောက်ပြမှုဆိုတဲ့အကြောင်းပြချက်နဲ့ပါတီကနေထုတ်ပြတဲ့နေရာမှာသာသနာရေးဝန်ကြီးတာဝန်ယူထားတဲ့သူရဥအောင်ကိုသာပါပြီးအလို့သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးသိန်းဆွေမပါတဲ့အတွက်ပါတီရဲ့လှုပ်ထုံးလှုပ်နှီးနဲ့ပတ်သက်လို့တသမတ်ထဲမရှိတဲ့အပေါ်မေးခွန်းထုတ်ဆရာရှိနေတယ်လို့မြန်မာနိုင်ငံရေးအခြေအနေတွေကိုအနီးကလေ့လာစောင့်ကြည့်နေတဲ့ဒေါက်တာတင့်ဆွေကပြောပါတယ
်တွေးခါအကြီးကျယ်ဖြစ်เสียကောင်းပါတယ်အဲ့တော့အနေထားချင်းလည်းတူကြတယ်ဟလာပါတီမီကပါတီမှာလည်းရာလူတောင်ဝင်ကမတိမ်မီဒီမှာလည်းဝင်ကြီးဖြစ်လာတယ်ဆိုတော့ရည်ရွယ်မှုကတပိုင်းစီဖြစ်နေတော့ဟိုပါတီစည်းကမ်းဆိုတာပို့ပြီးတော့မှလူတွေကသိကြံပြီးတော့မေကွန်ထုတ်ချင်ကြတဲ့အချက်လက်ကြီးဖြစ်ပါတယ်ဗျပြည်သူလူထုပေါ့နော်အကြမ်းခိုက်ပုံရိုးပါတီမဟုတ်တဲ့လူတွေကလည်းအမှန်တမ်းသိကြံနေတဲ့ဟိုကိစ္စတစ်ခုဖြစ်တယ်နိုင်ငံရေးပါတီတွေမှာအဲ့ဒီလိုထိတ်တန်းကောင်းဆောင်ပေါ့နော်ထိတ်တန်းကောင်းဆောင်တွေကိုလူသိချင်ညာဟိုထုတ်ရလောက်အောင်ထွက်ခွင့်ပေးရလောက်အောင်ဒီဖြစ်လာတာဟာအဲ့နိုင်ငံရေးပါတီရဲ့တိဆောက်ထားမှုကိုဟိုမေခွန်ထုတ်เสียကတော့အကြီးကျယ်ဖြစ်တယ
်လက်ရှိကြံခိုင်ရေးပါတီတွင်ဖြစ်ပေါ်နေတဲ့ပြန်ဆိုင်မှုတွေနဲ့ပါတီဝင်တွေကိုထုတ်ပြတဲ့လုပ်ရက်တွေဟာသူတို့ပါတီအတွင်းမှာရှိနေတဲ့ပြောင်းလဲရေးကိုမလိုလားသူတွေရဲ့တွန်းအားပေးမှုကြောင့်ဖြစ်နိုင်တယ်လို့လည်းဒေါက်တာတင့်ဆွေကသုံးသပ်ပါတယ်စစ်ထောက်လိုင်းအရာရှိဟောင်းဘုံမှုအောင်လင်းထုတ်ကတော့သူရဥရှင်မနဲ့တချိန်ကသူ့ရဲ့လုပ်ဖို့ကင်ဘက်တမတော်အကြီးအကဲတွေအကြားသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတဲ့အချိန်မှာပဲဒေါန်ဆန်းစုကြည်ကလည်းစစ်တပ်ကမလို့လားတဲ့သူရဥရှင်မနဲ့နိုင်ငံရေးအရာနီးနီးကပ်ကပူးပေါင်းဆောင်ရွက်မှုတွေရှိနေတာကြောင့်အပြစ်ခတ်ရဆဲရေးနဲ့ပြည်တွင်းချင်းညာရေးကိုထိခိုက်စေနိုင်တယ်လို့သုံးသပ်ပါတယ
်ဥရှင်မကလည်းစီးရင်းနဲ့ခုနကပြောတော့ဒေါန်သူ့ဘက်ကနေပို့ပြီးမှသူက close ဖြစ်လာတဲ့အပိုင်းလေးတွေရှိလာကြတယ်အဲဒါကိုသစ္စာပေါက်ပြီးဆိုတဲ့ပုံစံမျိုးတွေဖြစ်လာကြတယ်အော်ကိုကြီးမနောဘောသူကရှင်းပြတော့တော့ grouping ဖွဲ့ပြီးတော့သူတို့ဒီရွေးကောက်ပွဲမှာရွေးကောက်ပွဲတက်လာလဲပါတယ်ရွေးကောက်ပွဲမှာစစ်တပ်ကလူတရာကျွန်တော်လွတ်တယ်ဒီဘုံမူကြီးနဲ့ပူဇော်ဆင်းနေ ਉ ဒါလည်းကိုရှင်မန်းကလက်မခံဘူးအားလုံးဆိုတော့အဲ့ဒါလည်းသူပြဿနာတစ်ခုရှိတယ်ဆိုတော့အဲ့ဒီမှာစပြီးတော့မှသူစစ်တပ်ကကိုရှင်မန်းရဲ့ကွဲတယ်ကျောင်းအော်ကက်စတရာမှသူတို့အာဏာသိမ်းတဲ့သဘောမျိုးနဲ့ရှင်မန်းကိုဖြုတ်ပစ်တယ်သူကကျွန်တော်နေနေလေဒီရခိုင်မဲမှာဆက်ပွဲဖြစ်လာတာလို့ဒီလိုလို့ကိုကရှမ်းကိုသွားပြီးမှချင်းချောက်တာလို့လေတချင်ကိုပြန်အောင်နေဖြစ်တာလို့ဆိုလို့ဆာမှာဒီစစ်တပ်နဲ့ဒီတော့စုလို့ဘိုင်းမှာဘလောက် compromise လုပ်နိုင်မလဲဆိုလို့ဆာမျိုးကမှုကြည့်တယ်။အခုကလည်းတော့စုနဲ့မင်းအောင်လည်းအရှင်ပြည့်တဲ့အနေအထားမျိုးကျွန်တော်တို့မရှိလောက်ဘူးဗျ။အဲ့တော့ဥရှေမန်းတို့အဖွဲ့ကြီးနဲ့တော့စုနဲ့ပေါင်းညားပြင်တော့စစ်တပ်နဲ့ဒီ NLD နဲ့ဒီရင်ကြားစီဆိုတာတော့ဒီ9နှစ်မှာဒီတိုင်းသွားရင်တော့ဒီမဖြစ်နိုင်အောင်ပ
ြအခုကြံခန့်ရေးပါတီကထုတ်ပြလိုက်တဲ့16ဦးထဲမှာသူရဥရှင်မဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်နေတဲ့ဥပဒေရေးရာနဲ့အထူးကိစ္စရာများလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်အဖွဲ့ဝင်အများစုပါဝင်နေတဲ့အတွက်ကော်မရှင်အဖွဲ့ဝင်များ အခြားပါတီဝင်များအပေါ်ပြည်ထောင်စုကြံ့ခိုင်ရေးနှင့်ဖွံ့ဖြိုးရေးပါတီဝင်ထိပ်ပိုင်းခေါင်းဆောင်ဆိုသူတချို့၏ပြုမှုလှုပ်ဆောင်မှုများသည်တည်ဆဲစည်းမျဉ်းစည်းကမ်းဥပဒေများနှင့်ညီညွတ်မှုရှိမရှိကိုပြည်ခံဖြိုးပါတီဝင်များအပါအဝင်ပြည်သူများနှင့်သက်ဆိုင်ရာတာဝန်ရှိသည့်အဖွဲ့အစည်းများကသုံးသပ်ဆုံးဖြတ်ဆောင်ရွက်ပေးရန်လိုအပ်မည်ဟုယူဆကြောင်းသူရဥရှိမန်းကသူ့ရဲ့ Facebook လူမှုကွန်ရက်ကတင်ထုတ်ပြန်တဲ့ညင်ညာချက်ထဲမှာဖော်ပြထားပါတယ်သူဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်နေတဲ့ဥပဒေရေးရာနဲ့အထူးကိစ္စရာများလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်နဲ့ဆိုင်တဲ့ကိစ္စရာတွေအတွက်လာမယ့်ဧပြီလ28ရက်နေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်သွားမယ်လို့သူရဥရွှေမန်းကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကုဇော်ဝဲလိုင်းတင်ပြတော်တာဖြစ်ပါတယ်ခင်ဗျာ။အခုတော့စကိုင်းတိုင်းဘက်ကအခြေအနေကိုကြည့်ရအောင်ပါ။ဒီတက္ကန်နီရဲ့ကန့်ကွက်မှုတွေနဲ့ကြုံနေရဆဲဖြစ်တဲ့စကိုင်းတိုင်းမူရခရိုင်လက်ပတော်တောင်ကျေးနီစီမံကိန်းနဲ့ပတ်သက်လို့တိုင်းဒေသကြီးလွှတ်တော်ကုစလေတွေကဒီကနေ့ပဲဒေသခံလူထုနဲ့တွေ့ဆုံပြီးတော့သဘောထားတွေမေးမြန်းခဲ့ပါတယ်။စီမံကိန်းနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရေးကော်မတီရဲ့အကြံပြုချက်တွေကိုလိုက်နာအကောင့်ထဲဖော်နိုင်အောင်နီးလန်းရှာဖွေသွားမယ်လို့လည်းဒေသခံတွေကိုလွှတ်တော်ကုစလေတွေကကတိပြုခဲ့ပါတယ်။အပြည့်စုံကို VOA မြန်မာပိုင်းသတင်းတော်မအေးမှသတင်းပေးပို့ထားပါတယ
်။လွှတ်တော်နားနေချိန်မှာပဲစကိုင်းတိုင်းဒေသကြီးကလွှတ်တော်ကုစလေနှစ်ဦးဟာယာနဲ့ချီရှိတဲ့ဒေသခံလူထုကိုတွေ့ဆုံခဲ့ပြီးလက်ပောင်းတောင်ဒေသခံလူထုရဲ့နှစ်နာမှုတွေနဲ့ပတ်သက်လို့အချက်လက်ကောက်ခံခဲ့ပါတယ်။ဒေသခံလူထုကတော့လွှတ်တော်ကိုယ်စားလှယ်နှစ်ဦးကိုကြိုဆိုခဲ့ကြပြီးသူတို့ရဲ့ဆန္ဒတွေကိုထုတ်ဖော်ခဲ့ကြတယ်ဆိုပြီးလက်ပောင်းတောင်ဇီရောချေးရွာစမ်းမြောက်ရီကျောင်းတိုက်ကဆရာတော်ဦးအားလောကကမိန့်ပါတယ်
။ဒီကြီးသူမျိုးတော်အမတ်တို့ဒီတိုင်းနဲ့ဒီလိုတော်အမတ်တွေကိုကြိုဆိုရဲဆိုတဲ့ဆိုင်းမုတ်တွေလည်းပါတယ်။ဒီနောက်တော့ဒီဂျက်ဖြစ်ဆိုင်ရွက်တွေနဲ့ပေါ့ဗျာ။ဒီလူထုကနေပြီးတော့ဒီကျင်းနေစီမံကိန်းလုံးဝဖျက်သိမ်းရို့ပုံမှန်တည်းလေးရုပ်သိမ်းရို့ငါသူညစ်မြေစာအစစ်ကံအစရှိတဲ့အဲ့ဒါမျိုးဆိုင်းမုတ်တွေလည်းကင်ပြီးတော့ပေါ့။ဒီအရာကတကယ်ဒီဒေသမှာလက်တွေ့လူထုတွေဟာခံစားနေရတဲ့ဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုဒါသူတို့ကိုဆန္ဒပြခြင်းမဟုတ်ခင်းနဲ့ဒါဒီလွတ်တော်အမတ်တွေပေါ့ဗျာတကယ်ဒီလွတ်တော်ထဲမှာဆွေးနွေးတဲ့အချိန်ခါမှာလည်းဒါတွေကိုသိရှိဖို့ရန်တော့အဓိကဆွေးနွေးကြရတယ်ပေါ့နော
်လက်ပောင်းတောင်ကျင်းနီစီမံကိန်းကြောင့်နင့်နာခဲ့ရတဲ့ဒေသခံတွေကတော့လွန်ခဲ့တဲ့နှစ်2012ခုနှစ်မတိုင်ခင်ကတည်းကဆန္ဒပြခဲ့ကြတာပါဒီအတွက်2012ခုနှစ်အတွင်းမှာအာဏာပိုင်တွေကအင်အားသုံးနေနေခဲ့တာကြောင့်တန်ဃာတော်တွေမီးလောင်တံရတွေရခဲ့ကြသလိုအဲ့ဒီအချိန်ကတရားဥပဒေစိုးမိုးရေးကော်မတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ရတဲ့အထိတင်းမာမှုတွေဖြစ်ခဲ့ပါတယ်။ဒါပေမဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာကိုလိုက်နာအကောင့်ထဲပေါ်တဲ့ကော်မတီအနေနဲ့လုံဆောင်မှုတွေအားနည်းခဲ့တာကြောင့်အစိုးရတင်လက်ထက်မှာအသစ်ပြန်လည်ဖွဲ့စည်းဖို့ရှိတယ်လို့လည်းတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်ကပြောပြပါဗျ
။ဒီစီမံကိန်းကြောင့်ဒေသခံပြည်သူတွေဘလောက်ထိခိုက်တယ်နိလာမှုအဲ့ဒီအရာတွေကိုအထောက်အထားနဲ့ပြနိုင်မှနော်ကျွန်တော်တို့ကဒါလိုက်နာမှုမရှိဘူးနော်ဒါကြောင့်တရားဝင်တရားဆွဲဆိုခြင်းဒါဒီနေ့မှကျွန်တော်တို့ကအချိန်နဲ့ချိန်တုံးချိန်မလိုက်နာမှဖြစ်သိလို့နော်ရက်တန်လို့ရတဲ့အကြောင်းကိုကျွန်တော်တို့ကတော့ပြောပါတယ်နော်ပြီးခဲ့တဲ့ကာလအတိုင်းအတာရတော့လက်ရောတောင်ဒီစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာနဲ့ပေါ်ဆောင်ရေးကော်မတီနေနဲ့လုပ်ငန်းဆောင်ရွက်မှုကနည်းတယ်ဗျာနော်အဲ့တော့ပြည်သူလူထုကတကယ်စိတ်မှန်စွာတင်တဲ့အခု2015နော်ကျွန်တော်တို့ရွေးကောက်ပွဲမှာတင်လိုက်တော့အခုဒီလက်ရောတောင်ပေါ်ဆောင်ရေးကော်မတီနေနဲ့ကျွန်တော်အတိဖွဲ့ရတော့မှာအဲ့လိုအတိဖွဲ့ရတဲ့အခါကျမှဒီလက်ရောတောင်ပေါ်ဆောင်ရေးကဘာဒီမလိုက်နာဘူးလိုက်နာတယ်အဲ့ချက်မှကျွန်တော်တို့သိရှိရမှာဖြစ်တယ်ဗျာ
ဒေသခံလူထုကတော့ NLD အစိုးရအသစ်ကိုယုံကြည်အားကိုးခဲ့ပြီးဒေသခံတွေရဲ့နစ်နာမှုတွေကိုဘယ်လိုဖြေရှင်းပေးမလဲဆိုတာကိုမေးခွန်းထုတ်ခဲ့ကြသလိုလွတ်တော်ကိုယ်စားလှယ်တွေလာရောက်တဲ့အပေါ်မှာလည်းကြိုဆိုခဲ့ကြတာပါဒီအတွက်လွတ်တော်ကိုယ်စားလှယ်တွေအနေနဲ့လွတ်တော်ရင်းမှာဘာတွေဆက်လုပ်မလဲဆိုတာကိုလည်းဒေါက်တာသိန်းနိုင်ကဆက်ပြောပြခဲ့ပါတယ
်ဟုတ်ကဲ့လွတ်တော်ပိုင်းရောကျွန်တော်တို့အခုလွတ်တော်ပိုင်းမှာကျွန်တော်တို့ရှင်းပြတာကနော်ကျွန်တော်ပြည်အောင်စုနော်လွတ်တော်ပေါ့ပြည်သူလွတ်တော်လည်းပါလာဥဝန်သိန်းစောပါလာတော့ကျွန်တော်တို့လူအပ်သေးတဲ့ဥတွေကိုဥတွေဖြစ်လာအောင်ဥဝန်သိန်းစောနေနဲ့တင်ပြဖို့အစီအစဉ်ရှိတယ်လို့ဒီဥတွေတိုင်းလိုက်နာမှုရှိမရှိနော်ကျွန်တော်တို့ကမလိုက်နာတဲ့ကိစ္စတွေကိုတက်ဆိုင်ရာမျိုးနဲ့အုပ်ချုပ်ရေးတိုင်းပြည်အစိုးရလိုက်နာအောင်ကျွန်တော်တို့ကဆယ်ဦးထိပ်တွေ့ဆက်ဆံရေးသွားမယ်သွားလို့မှအဆင်မပြေကျွန်တော်တိုင်းပြည်သားကြီးနဲ့ထိပ်တွေ့ဆက်ဆံပြီးတော့ကျွန်တော်တို့သွားမယ်သွားတဲ့ကိစ္စတွေမှာဒီနီးဦးတွေတိုင်းမလိုက်နာလို့ကျွန်တော်တို့ကုမ္ပဏီကမလိုက်နာရင်ကုမ္ပဏီကိုကျွန်တော်တို့ကဆူဆက်ပြစ်တင်တဲ့အဆင့်တွေထိကျွန်တော်တို့ဘလက်လစ်ကိစ္စတွေထိကျွန်တော်တို့လွတ်တော်ကနေလုပ်ပေးမယ်အကြောင်းကျွန်တော်တို့ကဒီကိစ္စတွေဒီလိုလုပ်ဖို့အစီအစဉ်ရှိပါတယ်
ဒီစီမံကိန်းကိုအရင်တုန်းကတော့ကုမ္ပဏီနှစ်ခုဖြစ်တဲ့မြန်မာဝပ်ပေါင်ကုမ္ပဏီနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှတော့စာချုပ်ပြန်လည်ချုပ်ဆိုကမြမအစိုးရက57ရာခိုင်နှုန်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြန်မာဝန်ပေါင်ကုမ္ပဏီက30ရာခိုင်နှုန်းအကျိုးမြတ်ခွဲဝေယူဖို့ဆုံးဖြတ်ခဲ့ကြပါတယ်။အရင်အစိုးရဟောင်းလက်ထက်မှာဒေသခံတွေကစီမံကိန်းနဲ့ပတ်သက်လို့အကြိမ်ပေါင်း290ထဲမှနေဆန္ဒထုတ်ဖော်ခဲ့ကြတာပါ။အခုအစိုးရတစ်ကကိုယ်စားလှယ်တွေကိုတော့ပထမဆုံးအကြိမ်ဖြစ်ဒေသခံတွေကကြိုဆိုခဲ့ကြပြီးဒေသခံတွေရဲ့နှင်နာမှုတွေကိုဖြေရှင်းပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်ရှင်။
မအေးမှာတင်ပြသွားတာဖြစ်ပါတယ်။အခုတော့အမေရိကန်နိုင်ငံရေးတရင်တပုတ်ကိုတင်ဆက်ပေးပါမယ်။ဒီကနေ့အင်္ဂါနေ့မှာကနက်တီကက်ဒလာဝဲယာမေရီလန်ပင်ဆယ်ဗေးနီးယားရော့ဒ်အိုင်လန်စတဲ့အမေရိကန်အရှေ့ပိုင်းပြည်နယ်၅ခုမှာပါတီရင်းပနာမရွေးကောက်ပွဲတွေကျင်းပဖို့ရှိနေပြီးတော့ဒါဟာအမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုမှာနောက်ထပ်ကြီးမားတဲ့ဆန်းသက်မှုတစ်ခုဖြစ်လာဖို့ရှိပါတယ်။ဒီသတင်းကိုရိုက်ကသတင်းကိုအခြေခံပြီးတော့ကိုရဲကောင်ကပြောပြပေးပါလိမ့်မယ်ခင်ဗျ။
ဒီနေ့မှာကွန်နက်တီကက်ဒယ်လာဝဲမေရီလန်ပင်ဆယ်ဗေးနီးယားနဲ့ရော့ဒ်အိုင်လန်စတဲ့အမေရိကန်အရှေ့ပိုင်းပြည်နယ်၅ခုမှာကျင်းပနေတဲ့ပနာမရွေးကောက်ပွဲတွေမှာသက်ဆိုင်ရာပါတီတွေအတွက်မှတ်ပုံတင်ထားတဲ့မဲဆန္ဒရှင်တွေပဲမဲပေးခွင့်ရှိမှာဖြစ်ပါတယ်။ Republican တွေဘက်ကစစ်တမ်းတွေအရဒေါ်နယ်ထရမ့်ဟာပြည်နယ်၅ခုစလုံးမှာအနိုင်ရမယ်လို့ခန့်မှန်းထားပါတယ်။ Democrat ဘက်မှာတော့ Democrat တွေဘက်မှာတော့ဒယ်လာဝဲ၊မေရီလန်းနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာဟီလာရီကလင်တန်အနိုင်ရမယ်လို့ခန့်မှန်းထားပြီးကျန်တဲ့ကွန်နက်တီကက်နဲ့ရော့ဒ်အိုင်လန်းပြည်နယ်တွေမှာတော့အနိုင်ရဖို့ခက်ခက်ခဲခဲရှင်ပြိုင်ရမယ်လို့စစ်တမ်းတွေကဆိုပါတယ်။မနေ့ကဒယ်လာဝဲပြည်နယ်ဝဲလ်မင်တန်မြို့မှာလှုပ်တဲ့မဲဆွယ်စည်းဝေးလှုပ်ရှားမှုအတွင်မိန့်ခွန်းပြောရာမှာဟီလာရီကလင်တန်ကပြိုင်ဘက် Republican သမ္မတကိုယ်စားလှယ်လောင်းဒေါ်နယ်ထရမ့်ဟာအမေရိကန်ပြည်သူတွေနဲ့ထိတွေ့ဆက်ဆံမှုမရှိဘူးလို့ပြောလိုက်ပါတယ
်။ So,Donald Trump says wages are too high in America and he doesn't support raising the minimum wage. And I have said, come out of those towers named for yourself and actually talk and listen.
American ma lokari nyin lo ne lo Donald Trump ga pyo kae ba de. Jama tu ko pyo chin da ga tu name tu pe tha de mo myo tai ji paw ga ni sin la bi. Auk che ga pi du re ne saka pyo lai paw. Pi du re ye atan ko na thong lai pa au so da ba be.
ဒေါ်နယ်ထရမ့်အနေနဲ့ဇူလိုင်လရောက်ရင်ကလီဗလန်မြို့မှာလုံမဲ့ပါတီညီလာခံမတိုင်ခင်ပါတီကိုယ်စားပြုသမ္မတလောင်းအဖြစ်တည်ကြစေဖို့အတွက်လိုအပ်နေတဲ့ကိုယ်စားလှယ်အရေးအတွက်1,238ဦးရဖို့အတွက်တော်တော်ခက်ခက်ခဲခဲရုန်းကန်မှာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကဒေါ်နယ်ထရမ့်ရဲ့ပြိုင်ဘက်တွေဖြစ်တဲ့ Republican သမ္မတကိုယ်စားလှယ်လောင်းဂျွန်ကေဆက်စ်နဲ့တက်ခရူးစ်တို့ဟာဒေါ်နယ်ထရမ့်ပါတီကိုယ်စားပြုသမ္မတလောင်းမဖြစ်အောင်လို့လာမယ့်ပနာမရွေးကောက်ပွဲ၃ခုမှာပူးပေါင်းပြီးမဲဆွယ်စည်းရုံးရမယ်လို့ကြေညာထားပါတယ်
။ If you collude in business or if you collude in the stock market they put you in jail but
စီးပွားရေးလုပ်ငန်းမှာအဲ့ဒီလိုသဘောတူညီချက်မျိုးနဲ့အလွတ်လို့ရင်ခမားထောင်ထဲရောက်သွားမယ်။ဒါပေမဲ့နိုင်ငံရေးမှာကြတော့နိုင်ငံရေးစနစ်ကပြည့်ဝင်းတာဖြစ်လို့အဲ့ဒီလိုပူးပေါင်းမှုမျိုးတွေကိုလုပ်ခွင့်ပြုထားတယ်။အမှန်တော့ကျွန်တော်ဝမ်းသာမိပါတယ်။ဘာလို့လဲဆိုတော့အဲ့ဒီလိုပူးပေါင်းတာဟာသူတို့ဘလောက်အားနည်းနေတယ်ဆိုတာကိုသူတို့ဘလောက်တနာစရာကောင်းနေတယ်ဆိုတာကိုပြလိုက်တာပါပဲ
ဒါကတော့မနေ့ကရော့ဒ်အိုင်လန်းပြည်နယ်မှာလှုပ်တဲ့မဲဆွယ်စည်းရုံးလှုပ်ရှားမှုအတွင်မှာဒေါ်နယ်ထရမ့်ကပြောသွားတာပါဒီနေ့ပနာမရွေးကောက်ပွဲကျင်းပမယ့်ပြည်နယ်တစ်ခုဖြစ်တဲ့မေရီလန်းပြည်နယ်မှာဒီမိုကရက်ပါတီဝင်အဖြစ်မှတ်ပုံတင်ထားတဲ့ဦးထွန်းအောင်ကတော့ဒီနေ့ရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုယ်စားလှယ်လောင်းဟီလာရီကလင်တန်နဲ့ဘာနီဆန်ဒါးတို့နှစ်ဦးတည်းကဟီလာရီကလင်တန်ကိုရွေးချယ်မဲပေးဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ
်ဟိုဒီမိုကရက်ပဲပြင်းနေလေအဲ့တော့ဒီမိုကရက်ထဲကဘလို့ပေးမလဲဟိုဟီလာရီကလင်တန်ကိုမဲပေးဖို့ရည်ရွယ်ထားတယ်ဒီပါဘလစ်ဘက်ကတက်လာတဲ့လူကိုနိုင်နိုင်တာကဟီလာရီကလင်တန်ပဲရှိတယ်ဆန်ဒါးစ်ကသူတို့ကလက်ဝဲခြံတယ်လို့သူတို့ပြောတယ်မိဒီကတည်တဲ့အချိန်မှာသူတို့ကအဲ့လိုလေဆိုရှယ်လစ်ခြံတယ်လက်ဝဲခြံတယ်ဆိုရင်သူတို့ကသတိထားတယ်အဲ့တော့အဲ့လိုများဖြစ်သွားလို့ရှိရင်ဒီမိုကရက်ဘက်ကရှုံ့သွားနိုင်တယ်အဲ့တော့ဟီလာရီကလင်တန်ဆိုလို့ရှိရင်တော့ယူရလို့ရှိရင်အဆင်ပြေမယ်လို့ယူဆတယ်
။ဘာနီဆန်ဒါးကတော့နယူးယောက်ပြည်နယ်ရွေးကောက်ပွဲမှာပြိုင်ဘက်ဟီလာရီကလင်တန်ကိုရှုံးနိမ်သွားတဲ့အတွက်လာမယ့်ဇူလိုင်လနှောင်းအမိုင်းမှာဖီလာဒဲဗီးယားမြို့မှာလုံမဲ့ဒီမိုကရက်ပါတီညီလာခံမှာပါတီကိုယ်စားပြုသမ္မတလောင်းဖြစ်ဖို့လုံလောက်တဲ့ကိုယ်စားလှယ်ရည်တွက်ရဖို့ခက်ခဲသွားပြီးဖြစ်ပါတယ်
။ကိုရဲကောင်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။တော်တာရှင်များခင်ဗျာ။အခုည9နာရီတိုက်ရိုက်လေးလိုင်းစီစဉ်မှာမြန်မာနိုင်ငံရဲ့အမိကိုဘာမှလို့ခေါ်မလား။မြန်မာလို့ပဲတုံးမလားဆိုတာကိုဆွေးနွေးကြဖို့ရှိပါတယ်ဆိုတာကိုအတိပေးလိုက်ရပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။အခုနားဆင်နေကြရတာတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မိနစ်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 49တို့ပြင်လိုင်းဒိုမီတာ50 kilohertz 5999နဲ့လိုင်းလက်မီတာ190 kilohertz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တင်ပြပေးမှာဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်စီစဉ်နေတင်ဆက်တဲ့အခါမှာဆိုရင်တော့
ဒဏ္ဍာမရီကတော့ဆန်စည်းစပါးကြီးတက်လာတော့ဒီလိုတွေအဆင်ပြေဒီလိုလည်းပဲဒီဘက်မှာစာတုံးနဲ့ဒီလိုအနေနဲ့ကြတော့ဒီစပါးကြီးဆန်စည်းကြတဲ့ကိစ္စ
ပါရှင်စီဝိုင်းကနမှာပြည်စုံကိုနားဆင်ကြရဖို့ရှိပါတယ်ဒါအပြင်တုဒ္ဒဆောင်နဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်။နိုင်ငံရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်အတွက်ဆောင်ရန်ရှောင်ရန်များဆိုတဲ့ခေါင်းစဉ်နဲ့ထိုင်းနိုင်ငံတို့ The Nation သတင်းစာရဲ့အတွေ့အမြင်ကဏ္ဍမှာဆောင်းမရှင်ကာဝီချောင်းကစ်အဝန်ကရေးသားထားတဲ့ဆောင်းမကိုဥစွာတင်ပြပေးပါမယ်။ရာဇဝင်မှာပထမအဆုံးကျင်အဖြစ်ကမ္ဘာမှာစံနမူနာထားခံရတဲ့အထိကြေကြားခဲ့တဲ့နိုင်ငံရေးစံပြပုဂ္ဂိုလ်လည်းဖြစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်တဦးတည်းဖြစ်သူဟာနှစ်စဉ်ဆုံတွေ့နေကြအာဆီယံဝန်ကြီးများအစည်းအဝေးမှာပါဝင်လာပြီးဖြစ်ပါတယ်။မြန်မာနိုင်ငံသားဝင်ကြီးအစ်တဒေါအောင်ဆန်းစုကြည်အနေနဲ့တချင်ကသူမနဲ့ဂျာမန်ဆက်ဆံရေးမပြေမပြစ်ဖြစ်ခဲ့တဲ့အဖွဲ့ကြီးနဲ့ပတ်သက်ပြီးတော့တည်ထားတဲ့အချက်တချို့ရှိနေတယ်ဆိုပြီးတော့အစချီရေးသားထားပါတယ်။ပထမအချက်အနေနဲ့ဒေါအောင်ဆန်းစုကြည်ဟာမန်လျှော့ပြီးတော့ချိုးချိုးနေနေနေဖို့လိုတယ်လို့ရေးသားထားပါတယ်။1990ခုနှစ်ကစလို့ဒေါအောင်ဆန်းစုကြည်ဟာကမ္ဘာတစ်လွှားကအာယုံစူးစိုက်တာခံခဲ့ရသူဖြစ်တယ်လို့ဒီမိုကရေစီအရေးမြန်မာအရေးနဲ့ပတ်သက်လို့နိုင်ငံတကာမီဒီယာတွေရဲ့ခေါင်းကြီးပိုင်းမှာပါနေပြီးနိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့သူဒီကမ္ဘာလုံးရဲ့အတိအမှတ်ပြုတာခံခဲ့ရသူဖြစ်ပါတယ်။တခြားအာဆီယံဝန်ကြီးတဦးတယောက်မှဒီအစီအမျိုးမရှိကြပါဘူးလို့ထောက်ပြထားပါတယ်။ဒုတိယအချက်ကတော့အာဆီယံဝန်ကြီးအစည်းအဝေးမှာဝန်ကြီးတွေတရားဝင်မျက်နှာစုံညီမတွေ့ခင်အလို့သဘောကျိုးပြီးတော့တွေ့လို့ရှိပါတယ်။တခါတလေပြင်ဆင်ပြောင်းလဲတာတွေလုပ်လို့ရှိပါတယ်။တချို့ကိစ္စတွေဟာအလွန်ရေးပါတာတွေရှိပြီးတော့ဝန်ကြီးတွေမတွေ့သေးခင်မှာထိတ်တန့်အရာရှိတွေတွေ့ပြီးတော့ဆွေးနွေးကြလို့ရှိတယ်လို့ရေးသားထားပါတယ်။တတိယကတော့တီးခံမှုထားဖို့လိုပါတယ်။နားလည်ထားမှာကတော့အာဆီယံအဖွဲ့ဟာဆုံးဖြတ်ချက်ကိုအားလုံးသဘောတူညီမှုနဲ့ဆုံးဖြတ်ပါတယ်။ဘလောက်ပဲအချင်းယူယူအားလုံးသဘောတူရမယ်ဆိုတဲ့မူဝါဒရှိထားပါတယ်။လွတ်လပ်တဲ့သူမအတွက်ဒုက္ခကြုံနိုင်ပါတယ်လို့ထောက်ပြထားပါတယ်။စရတ္ထချက်ကတော့ဒီနှစ်အစည်းအဝေးဟာလာအိုနိုင်ငံကဥက္ကဋ္ဌဖြစ်တာဝန်ယူကျင်းပမဲ့နှစ်ဖြစ်ပြီးအဖွဲ့ကြီးအနေနဲ့အင်အားကြီးနိုင်ငံတွေဖြစ်တဲ့အမေရိကန်၊ရုရှား၊တရုတ်စတဲ့နိုင်ငံတွေရဲ့ထိတ်တန့်ခေါင်းဆောင်တွေနဲ့ထိတွေ့ရတဲ့အခါဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံတကာအခြေအနေတွေပေါ်မှာရှုမြင်ပုံတွေအာဆီယံအတွက်အသုံးတင်မှာဖြစ်ပါတယ်။ဒီနေရာမှာအာဆီယံရဲ့ရှုမြင်မှုဖြစ်အောင်အဖွဲ့ကိုကိုစားပြုပြီးတော့မြန်မာနိုင်ငံအနေနဲ့ညှိနှိုင်းဆွေးနွေးဆောင်ရွက်တင်ပါတယ်လို့ရေးသားထားပါတယ်။နောက်တစ်ချက်ကတော့ဒေါအောင်ဆန်းစုကြည်ဟာတခြားအာဆီယံလုပ်ဖော်ကင်ဘက်တွေပေါ်မှာဂရုစိုက်တဲ့လို့ရေးသားပါတယ်။တတိချက်အမှားကဒီလူတွေဟာသူမလောက်အတွေ့အကြုံမရှိကြပါဘူး။သူမလိုလေကဘာကအာယုံစိုက်ခံရသူတွေမဟုတ်ပါဘူး။သူမရောက်ရှိနေတဲ့အတွက်သူတို့မှလောင်းရိပ်မိတယ်လို့ဖြစ်နေပါလိမ့်မယ်။တချို့ပြင်းစရာကောင်းတဲ့မိန်ကုံးပြောဆိုတာတွေကိုလည်းတီးခံနားထောင်ပေးဖို့လိုပါတယ်လို့ရေးသားထားပါတယ်။နောက်ပြီးသူမအနေနဲ့မြန်မာနိုင်ငံမှာတမရရဲ့အထက်မှာရှိနေတယ်ဆိုပေမဲ့အာဆီယံဝန်ကြီးတွေရဲ့အထက်မှာတော့ရှိနေတာမဟုတ်ဘူးဆိုတာကိုသတိထားရလိမ့်မယ်ဆိုပြီးတော့ထောက်ပြထားပါတယ်။ပြည်စုံကိုတော့ thenationmultimedia.com မှာဖတ်ရှုနိုင်ပါတယ်။နောက်ထပ်တင်ပြကျင်တာကတော့ဒေါအောင်ဆန်းစုကြည်နဲ့နီးစပ်သူတွေလို့ထင်ရတဲ့သူတွေကိုအရင်အာဏာရပါတီကနေထုတ်ပြလိုက်တဲ့ဆိုပြီးတော့ရေးသားထားတဲ့စောင်းမကို thestreettimes.com မှာဖတ်ရှုရပါတယ်။အရင်လွှတ်တော်သဘာဝတိဟောင်းလဲဖြစ်ပြီးခဲ့တဲ့အော်ဂူလာကကြက်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌရာထူးကနေဖေရှားခံခဲ့ရသူသူရဥွှေမန်းအပါဝင်ခေါင်းဆောင်18ဦးကိုပါတီကနေထုတ်ပယ်ပြလိုက်တယ်လို့အဲ့ဒီအထက်မှာပါတဲ့အရင်လွှတ်တော်ကိုယ်စားလှယ်လောင်းတဦးဖြစ်တဲ့ဦးခင်ရွှေကပြောတယ်ဆိုပြီးတော့ရေးသားထားပါတယ်။အစိုးရတဲ့ပူပေါင်းဆောင်ရွက်မှုတွေလုပ်တဲ့အတွက်အခုလိုဖြုတ်ပစ်တာထင်တယ်လို့သူကပြောတဲ့အကြောင်းရေးသားထားပါတယ်။ပါတီဝင်ဖြစ်နေသည်ဖြစ်စေမဖြစ်သည်ဖြစ်စေကိုစားပြုသည်ဖြစ်စေမပြုသည်ဖြစ်စေသူ့ရဲ့နိုင်ငံရေးခံယူချက်အရပြည်သူလူထုအတွက်နိုင်ငံအတွက်အကျိုးရှိမယ်လို့ထင်တာကိုသူလုပ်မှဖြစ်တဲ့အကြောင်းလွတ်တော်နဲ့ပူပေါင်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းသူရဥရှိမန်းကပြောတယ်လို့ရေးသားထားပါတယ်ခင်ဗျာ။
ဒီ American တာမြန်မာပိုင်းအစီအစဉ်ကအင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေကိုဆက်လက်ပြီးတော့တင်ဆက်နေပါတယ်။အခုတော့မနေ့ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။မနေ့ခင်းတိုင်းနားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ မနဲ့ကျင်ပြမယ် idiom အသုံးကတော့
hard of hearing
ဖြစ်ပါတယ်စာလုံးပေါင်းက h a r d hard ကခက်တာ o f of h e a r i n g hearing ကနားကြားရတာဆိုတော့စကွိုက်ထွန်းရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့နားကြားရတာခက်တာပေါ့ဒီသုံးရဲ့ idiom အဓိပ္ပာယ်ကတော့ရှင်းပါတယ်နားကောင်းကောင်းမကြားရတာနားနည်းနည်းလေးနေတာကိုရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groppi ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My grandmother is hard of hearing so I have to shout to make her understand what I want to say
ကျွန်တော်ဘွားကသိနားမကြဘူးနားနည်းနည်းလေးနေတယ်ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် My grandmother is hard of hearing so I have to shout to make her understand what I want to say
နားကောင်းကောင်းမကြားရတာနားနည်းနည်းလေးနေတာကို idiom အသုံးရဘယ်လိုပြောမလဲ
hard of hearing
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့ American idiom သုံး English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပြပါတော့မယ်။စီရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ရပါမယ်။မြန်မာနိုင်ငံအတွင်းနေ့စဉ်စံဝယ်ယူစားတုံးမှုနှုန်းပုံမတိကျစွာတည်နှံ့ရေးအတွက်မြန်မာနိုင်ငံစံတဘာအတင်းကျုပ်ကဥဆောင်ပြီးတော့ပြည်내တိုင်းဒေသကြီး14ခုအတွင်းမှာရှိတဲ့မိသားစုပေါင်း 4,000 ထံကနေပထမဆုံးကြိမ်ဖြစ်စစ်တမ်းကောက်ယူဖို့ပြင်ဆင်နေပြီဖြစ်ပါတယ်။ဒီစစ်တမ်းကိုဧပြီလနဲ့မေလ2လအတွင်းမှာကျင်းပသွားမှာဖြစ်ပါတယ်လို့မြန်မာနိုင်ငံစံတဘာအတင်းကျုပ်ရဲ့ဒုတိယဥက္ကဋ္ဌဒေါက်တာစိုးထွန်းကပြောပါတယ်။မြန်မာနိုင်ငံစံတဘာအတင်းကျုပ်အနေနဲ့ဒီစစ်တမ်းကနေဘလို့ရလဒ်တွေထွက်ပေါ်လာဖို့မျှော်လင့်ထားတယ်လဲဆိုတာတွေကိုတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ။
မနက်ကမှစံစားသုံးမှုနဲ့ပတ်သက်ပြီးတော့အခုလိုစစ်တမ်းကောက်တာဒါပထမဆုံးလားဆရာ
စံစားသုံးမှုနဲ့ပတ်သက်ရင်တော့လေဒါနိုင်ငံလုံးကြီးတာကောက်တာတော့ဒါတော့ဘာလို့လို့ရင်ကောက်တာပေါ့အရင်တော့ကျွန်တော်တို့ကခံမှန်းပြီးတွက်ချက်တာပေါ့နော
်ဆရာတို့ဒီလိုမျိုးစစ်တမ်းကောက်ယူတာကဘာရွယ်ချက်တွေရှိပါသလဲဆရာဘာတွေများဒီကနေပြီးတော့ရယူနိုင်ဖို့မျှော်လင့်ပါသလဲ
ကျွန်တော်တို့ကအရင်တော့ဒီခံမှန်းပြီးအားလုံးကောက်တဲ့ခါကျတော့တွက်ချက်တဲ့ခါကျတော့ကျွန်တော်ကဒီစံဘယ်လောက်စဘာဘယ်လောက်ထွက်တယ်အဲဘယ်လောက်စားသုံးတယ်ဘယ်လောက်ကိုရှာနေဆိုတော့ကျွန်တော်ခံမှန်းတာပေါ့နော်ဆိုတော့ကျွန်တော်တို့ဒီမှာတော့ဟိုစပါးစံတန်းကြီး14တန်းလောက်ထွက်တယ်စားသုံးမှုကကျွန်တော်12တန်းလောက်ရှိ2တန်းလောက်ပိုတယ်ဆိုပြီးကျွန်တော်ခံမှန်းပြီးပြောကြတာအဲတကယ်ပိုမပိုဆိုတာလည်းပြဿနာရှိတာပေါ့နော်ကျွန်တော်က2တန်းပိုရဲ့ export လုပ်လို့ရတယ်2တန်းပိုလို့ရတယ်ပြောကြတာ2တန်းက2တန်းပေါ့အဲတော့ကျွန်တော်ကဒီချိန်မှာတော့ပြဿနာပါရှိတယ်ဆိုရင်ဒါဒီနှစ်မှာလည်းဒီ El Niño ဖက်ဒီပါလေလားပဲကွာအဲဒီကရာ sorry ဖြစ်နေတယ်ဆိုပြောကြတာလည်းရှိရပါတော့အဲကျွန်တော်တို့ဒီမှာတကယ်တမ်းပူပူလာလားမပူလာလားတိကျမသိဘူးเนาะအဲစားသုံးမှုကလည်းကျွန်တော်ပုံမှန်နဲ့ကဘာမှအများဆုံးဆိုပြီးသတ်မှတ်ထားတယ်ပေါ့နော်အဲတော့တကယ်စားလားမစားလားခုကလည်းမလဲဆိုရင်ကျွန်တော်တို့ကဘာနိုင်ငံမှာလည်းတကယ်တမ်းစားသုံးမှုပုံစံကြီးကြောင်းလာတယ်ပေါ့နော်ဥပမာဆိုတော့ကျွန်တော်ရန်ကုန်မြို့လိုမန္တလေးမြို့လိုဆိုရင်တော့စားသုံးမှုပုံစံမနေ့တရက်ကိုသုံးနေကျွန်တော်ကတကယ်တမ်းစံမစားတော့ဘူးเนาะမနေ့ပိုင်းဆိုရင်ကျွန်တော်တခြားစားသားကြတာများတယ်ပေါ့နော်။ရန်ကုန်ဆိုတာလူကြီးကဒီငါးတန်းကျော်၆တန်းလေးပါရှိတယ်ဆိုတော့ဒါနဲ့တန်းပါဆန်ပေါ့။အဲတော့ကျွန်တော်ကဒါရေးဒီစာတိမှာခါကြမှာကျွန်တော်ကခုနဟိုကျွန်တော်တို့ပြန်ကန်ထားလို့ဆိုနေဘလောက်ထားတယ်လဲ။တလားကထားမှန်းလားကထားမှန်းလားလားဘလောက်ကုန်မယ်။စားစီပေါ့နော်ဒါတွေတွက်ချက်လို့ရမယ်။ဒီဘက်မှာလည်းကိုရှန်တယ်မို့ကိုရှန်ဘူးဆိုတာလည်းဒါတွက်ချက်လို့ရမယ်လို့ကျွန်တော်မြင်ပါတယ်။
ကျွန်တော်တို့သိရတာကဆရာတို့အခုစစ်တမ်းကောက်မြန်မာနိုင်ငံစံစဘာတင်းကျုပ်ကကောက်မဲ့စစ်တမ်းကဟိုအဓိကဘလို့အချက်တွေပေါ်အခြေခံပြီးကောက်ပါမလဲဆရာကျွန်တော်တို့သိထားတဲ့အချက်တွေနဲ့တဘောကဝင်ငွေဟိုပေါ်ဘလောက်စားသုံးတယ်လဲဝင်ငွေဘလောက်ရှိတယ်လဲဘလို့စံမျိုးစားတယ်လဲဆိုတာတွေလားဒါမှဘလို့အချက်တွေပေါ်အခြေခံပြီးဆရာတို့ဟိုပေါ်စစ်တမ်းကောက်တဲ့အချက်တွေကဘလို့အချက်တွေလဲဆရာ
ပါလာတော့ခေါနာစားသုံးမှုတွေကျွန်တော်တို့ပါတယ်ဒါပေမဲ့ခေါနာကျွန်တော်စိုက်ရဟိုလေနမားတွေဘလောက်စိုက်ကြိုးတယ်ဘုံဝင်ငွေဘလောက်ရတယ်နောက်ကျွန်တော်ရဲ့ဝင်ငွေရဲ့ဘလောက်ရောင်းရင်တော့ကအစားအစာပေါ်မြေကိုနေရတယ်ပေါ့နော်ဆိုတော့ဝင်ငွေရဲ့30ရံနှုန်းလား20ရံနှုန်းလားစံတော့သုံးဆွဲနေရတယ်ဆောင်းနေရတို့များကျွန်တော်ကစံနောက်စားသုံးနေကျွန်တော်တို့စံတပားမျိုးစားပေါ့နော်ဆောင်းနေရတို့ကိုကလက်ရှိစားသုံးနေရတဲ့ဥစ္စာပဲတုံးမို့ဒ
ရဲ့ငွေပူရရနော်ဘယ်လိုဆံမျိုးကြောင်းနဲ့စားတော့မလဲဆိုတာပေါ့နော်ဒါတွေလည်းပါပါတယ်နောက်တော့လက်ရှိကျွန်တော်ဖြေဆိုတဲ့လူတွေရေခံဆက်လက်ပြီးဖြစ်တဲ့ပညာရေးချင်းတို့တော့ဒုရင်းဝင်ငွေတို့ဒါတွေရတဲ့လူတွေရောပါပါပြီးသားဖြစ်မှာပေါ့နော်
အခုလိုမျိုးစစ်တမ်းကောက်ယူလိုက်တဲ့အတွက်သဘောကလည်းတမားတွေတနည်းမှာဘယ်နဲ့အေကထွက်တယ်အဲ့ဒီဟာသူတို့အရင်ဘက်ကိုဘယ်လောက်ဘယ်နေရာခံတုံးပြန်ပါတယ်သူတို့အမြတ်ကဘယ်လောက်ရတယ်မိသားစုစားသုံးစရာဘယ်လောက်ကုန်တယ်ဆိုတော့အဲ့တော့အဲ့လိုမျိုးတွေတိလာပြီဆိုရင်ဆရာတို့ကလည်းတမားတွေဝင်ငွေတိုးအောင်မျိုးကောင်းတဲ့စပါးတွေစိုက်နိုင်အောင်ဆရာတို့ကူညီထောက်ပံ့ပေးဖို့ဒါမှမဟုတ်နီလန်းရှာပေးဖို့ပံ့ပိုးပေးဖို့တွေရှိသလားနောက်တစ်ဖက်မှာအဲ့ဒီဟာနဲ့ဆန့်ကျင်ဘက်ကိုဖြစ်တာဒီစားသုံးသူတွေဘက်ကရောဘယ်လိုသဘောထားမလဲစားသုံးသူတွေအကုန်ကြတက်တာအောင်ဘလူဆန်နေကိုအကျိုးပါပေါ့အာဟာရပိုရှိအောင်စားသုံးမယ်ဆိုတာတွေရောဆရာတို့အဲ့နောက်ဆက်တွဲတွေပါလာမလားဆရာ
ကျွန်တော်တို့ကတော့ဒါတော့စစ်တမ်းကောက်တဲ့ကိစ္စတော့ဒါလက်ရှိအခြေအနေမှာသိရှိအောင်လုပ်တဲ့ဟာပဲပေါ့နော်တို့တော့လည်းပေါ့အခြေခံပြီးတော့မှဒါကျွန်တော်တို့ကတော့ဒီလယ်သမားတွေအနေနဲ့ခုနလက်ရှိနေသားမှာဟိုဖြစ်စ်နေသေးတခုပေါ့ဗျာဟိုကျွန်တော်ကနှစ်ပိုင်းဖြစ်နေအောင်လယ်သမားတွေကတော့ဆန်ကြီးစပါးကြီးတက်လာတော့ဒီလိုတွေအဆင်ပြေဒီလိုလည်းပဲဒါပေမဲ့စားသုံးတဲ့ဒီလူအနေနဲ့ကျတော့ဒီစပါးကြီးဆန်ကြီးကြတဲ့ကိစ္စတို့တွေကဘလောက်ပါတယ်ဖြစ်နေလဲပေါ့အဲဒီအချိန်မှာကျွန်တော်က equilibrium မျှကြည့်ရအောင်တော့ဆောင်ရွက်ဖို့လိုတာပေါ့နော်အဲ့တော့ကျွန်တော်တို့ကဒီ data ရတဲ့အတွက်ကြောင့်မို့လို့ဒါနိုင်တော့ဟိုဖွဲ့စည်းတော့မဲ့ဒါစူဝတ်တဲ့နဲ့ကျွန်တော်ညှိနှိုင်းပြီးဆောင်ရွက်သွားမှာပေါ့နော်နော်နိုင်ကဖွဲ့စည်းနေစူဝတ်တော့ကျွန်တော်တို့စိုက်ကြိုးနေရဘလိုမျိုးတွေစိုက်နေရနေကြတဲ့ပြည်သူရဲ့ရေးွက်လိုအပ်ချက်ကဘလိုစပါးမျိုးတွေလိုအပ်တယ်အဲ့တော့ကျွန်တော်ကပြည်တွင်းမှာတော့ဘလောက်စားသုံးတာဒီလိုလေကြောင်းမလို့ကျွန်တော်ကဒီကဟိုဘလောက်ရောင်းချလို့ရတယ်အဲရောင်းချလို့ရတဲ့ဈေးကွက်ကိုလုံးမလဲပေါ့နော်ဒါတွေကိုကျွန်တော်ကသိရှိရမှာဖြစ်တယ်နောက်တစ်ခါလည်းဓမ္မတွေကိုအတွက်လည်းခုနပြောတဲ့ဘလို့ဈေးကွက်လိုအပ်ချက်ရှိတဲ့မျိုးတွေကိုကြောင်းနဲ့စိုက်ကူးနေအောင်ကျွန်တော်ကဝင်ကြည့်ဖို့အစီအစဉ်ရှိပါတယ်နောက်တစ်ခါဒီဘက်မှာလည်းကျွန်တော်ပါလုပ်နေရဆိုရင်ကျွန်တော်အားဖြင့်အားရဆန်ပေါ့နော်ဒါလည်းကျွန်တော်တို့ဒီ list ဖန်နေကျွန်တော်ကူညီနေပဲကျွန်တော်တို့ဆောင်ရွက်နေတာမျိုးတွေရှိပါတယ်ဒါတော့ကျွန်တော်ကဒီဆန်ထဲမှာအားရကလေးဆုံးပေါင်းထည့်သွင်းနေပြီးတော့မှပြီးခဲ့တဲ့ဒီရပိုင်းတွေမှာလည်းဒါစတင်မိတ်ဆက်တဲ့ခံစားနေဒုက္ခတာရှိပါ
တယ်။စောစောဆရာပြောသလိုဆန်နေကိုအဟာရရှိတဲ့ဆန်နေလူထုအတွက်ပို့ပြီးတော့အကျိုးရှိတဲ့ဆန်နေကိုသိပ်ပံနီးကြကြစိုက်ပျိုးထုတ်လုပ်နိုင်ဖို့အတွက်မြန်မာအခုအစပြီးအစပျိုးပြီလို့ပြောလို့ရမလားဆရာ
။ဟုတ်ကဲ့ပါကျွန်တော်တို့စပြီးတော့ကျောင်းလေးတွေပါ။ဒါတော့လေကျွန်တော်တို့ကဟိုဒီလိုလေယာဉ်ကဏ္ဍဖွံ့ဖြိုးတိုးတက်မှုဆိုတာတော့အဓိကဥဆောင်မှာတော့ဆိုးရပါဘယ်နိုင်ငံဖြစ်ပေါ့နော်။အဲကျွန်တော်ကအခုလာနေအစိုးရအတွက်ကတော့ဒါကျွန်တော်ရက်ဖက်အဖွဲ့ကြီးရက်ဖက်အတင်းအဖွဲ့ကြီးတောင်းလယ်သမားတွေတော့ကျွန်တော်ဒီစိုက်ပျိုးရေးနှီးနွယ်လုပ်ငန်းတွေလုပ်နေတယ်ပို့ပြီးတော့မှပြီးပေါင်းဆောင်ရွက်ပြီးတော့မှနိုင်ငံအဖွဲ့ကြီးအနေနဲ့ပို့ပြီးပေါင်းဆောင်ရွက်လာနိုင်မယ်လို့မြင်ပါတယ်အစိုးရအနေဥဆောင်မှုမပေးနိုင်ဘူးဆိုတော့ကျွန်တော်ကပို့ပေါင်းအခက်ပါနိုင်ငံအဖွဲ့ကြီးတွေကလည်းအစိုးရစီပဲသွားတာပေါ့နော်အစိုးရအစိုးရလည်းစိုက်ပျိုးရေးဆိုင်ရာဝန်ကြီးဌာနသူတို့ရဲ့ interest ပေါ့နော်စိတ်ဝင်စားမှုပေါ်မူတည်တယ်သူတို့စိတ်ဝင်စားတာဒီအမျိုးမဟုတ်ပဲねတခြားမျိုးတွေစိတ်ဝင်စားတယ်ဥပမာဆိုတော့ကျွန်တော်ဆက်မျိုးတွေဘလဲတူလာလို့စိတ်ဝင်စားရဆိုတော့ဒီဘက်အကျန်းတဲ့အပိုင်းတွေကိုရောက်မလာဘူးဖြစ်တာပေါ့နော်
ဟုတ်ကဲ့ဆရာဒီဟိုစစ်တမ်းအတွက်ကုန်ကြစရိတ်ဘာညာအားလုံးကတော့မြန်မာနိုင်ငံစံစပါအတင်းချုပ်ကပဲကုန်ကြခံမှာပေါ့
သူစစ်တမ်းကောက်တာတော့လက်ရှိပေါ့နော်ကျွန်တော်တို့ဒီစံစပါအတင်းချုပ်ကဥဆောင်ပြီးတော့ဒါဆိုင်ကုန်တွေတင်းနေနောက်တော့စစ်တမ်းကောက်တဲ့အဖွဲ့အစည်းကတော့ဒါဆက်ကြီးတဲ့လူဒါနေရာစီးပွားဌာနအနေပြီးတော့ဒီနောက်တာဘယ်ပေါ်မှာတော့တော်တော်တင်းကြီးကဥဆောင်နေတယ်ဆရာဆရာမတွေကကြောင်းသားတွေနဲ့ကျွန်တော်တို့ကောက်ကိုလုပ်နေရပါအဲ့တော့ကျွန်တော်တို့ကဒီစစ်တမ်းတော့ဘာလို့ဖြစ်ဖြစ်ဒီတိုင်းပြည်တွေဒီဥပဒေရောမစိုးရတဲ့တော့တောင်းတနေရအနေနဲ့အထောက်အကူပြုမယ်လို့ကျွန်တော်တို့ကမျှော်လင့်ပါတယ်အဲဒါဆိုအတဲ့အနေနဲ့လည်းဘာလို့ဖြစ်ရတာလဲဒီဒီကြရေပေါ်မူတည်ပြီးတော့မှတိုင်းပြည်တွေဒီနေရာဆိုင်ဝေးဌာနတို့ဒါသမားတွေတော့ကောင်းမွန်တဲ့မူဝါဒနဲ့အကောင်းတဲ့ပေါ်နိုင်မယ်လို့ကျွန်တော်အနေနဲ့မျှော်လင့်တိုက်တွန်းလိုပါတယ်
ဥဇော်ဝင်းနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ကြတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါတက္ကသိုလ်မှာဘွဲ့ယူတော်မယ့်အသက်66နှစ်အရွယ်အမေရိကန်အဖိုးတယောက်ရဲ့အကြောင်းကိုစီစဉ်သူမတ်အေးတန်နာကျော်နဲ့အတူမတ်စုမုံကကူညီပြီးတော့တင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်ဒီတစ်ပတ်တုဒ္ဒဆောင်လေအမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ပြည်အောင်စုကကမ္ဘာအသက်ကြီးဆုံးကျောင်းသားအကြောင်းမျှဝေခြင်းပါတယ်လူတယောက်အသက်ရှင်ဖို့မလွယ်တဲ့အရွယ်မှာအမေရိကန်ပြည်အောင်စုကအဖိုးအိုတူ ဆွဲမလျှော့ပဲနဲ့ပညာသင်ကြားခဲ့လို့နောက်လာမေလဆိုရင်ပဲဘွဲယူရတော့မှာပါပညာလိုအိုဒီမရှိဆိုတဲ့ဆိုယိုနဲ့အညီအသက်96နှစ်အရွယ်အထိပညာသင်ယူဖို့ဆွဲမလျှော့တဲ့အမေရိကန်အဖိုးအိုတစ်ယောက်ကမကြသေးခင်ကပဲဘွဲဂျိုသင်တန်းတွေပြီးဆုံးသွားတဲ့အတွက်အသက်အကြီးဆုံးဘွဲရာအကြောင်းသားတစ်ဦးဖြစ်လာတော့မှာဖြစ်ပါတယ်စုမွေအော်ဝကောင်းလိုက်တာဟဲ့
ဟုတ်ပါအမရဲ့အသက်96နှစ်ထဲမှာနော်ဒီအသက်အရွယ်မှာတက္ကသိုလ်အတန်းတွေတက်နိုင်နေဆိုတာတကယ်ကိုအံ့ဩချီးကျူးစရာပဲ
စုမွေဖိုးဖိုးကွန်ဇယ်လက်စ်ကကျောင်းတက်မနေဘူးအင်ဇာရီလှုပ်ရှားမရှိဘူးဆိုရင်တော့သူကသူ့အရန်ကိုဂုဏ်ယူခဲ့ရတဲ့သူ့ရဲ့ငငယ်တုန်းကအကြောင်းတွေကိုစီကာပတ်ကုံပြောပြတော့တာပဲတဲ့အင်ဇာလှုပ်ရှားရှင့်တော့သူကအင်ဇာကိုပဲတေချာအာယုံဆိုင်ပြီးတော့လှုပ်တယ်လို့သူ့ရဲ့သူကပြောတယ
်ဟုတ်မှာပေါ့အမရဲ့သူကဒီလောက်တောင်မှအသက်ရှည်တာသူ့မှာလည်းပြောပြစရာတွေတပုံးကြီးနေမှာပဲသူပြောတာတွေကစိတ်ဝင်စားစရာအရန်ကောင်းမယ်နော်အမ
စိတ်ဝင်စားစရာပေါ့ညီမရဲ့သူကမှတ်ညံလေတိတ်ကိုကောင်းတာမူလာတန်းတော့ကဆရာဆရာမတွေအထိမှတ်မိတယ်
I stayed home, and I lay in bed and riverless, and I go through my life, you know, since I can remember.
ကျွန်တော်အိမ်မှာအိမ်ရာတွေလှည့်ပြီးဟိုးအရင်ကအကြောင်းတွေပြန်စဉ်းစားနေပြီလားကျွန်တော်မှတ်မိသလောက်ငငယ်ကအကြောင်းတွေကိုအကုန်ပြန်စဉ်းစားကြည့်တယ်တက္ကသိုလ်တက်တဲ့အကြောင်းတွေလည်းပါတယ်ပေါ့အချို့ဆရာဆရာမတွေကိုကျွန်တော်မှတ်မိသေးတယ် Miss Husby နဲ့ Miss Lewis တို့ကကျွန်တော်ပထမတန်းနဲ့ဒုတိယတန်းကဆရာမတွေပေါ့သုံးတန်းရောက်တော့ Mrs. Baggett အတန်းမှာတက်ရတယ်။ငါးတန်းရောက်တော့ဆရာ Mr. Holcomb ကျွန်တော်ငငယ်ကကြောင်းတက်တဲ့ပုံတွေကိုမျက်စိတည်းမြင်ရောင်နေတော့မယ်
။ဖိုးဖိုးကွန်ဇယ်လက်စ်ဟာ1936ခုနှစ်ထဲကအထက်တန်းဆောင်ပြီးခဲ့တာပါ။ဒါမြေ1942ခုနှစ်မှာရေတပ်ထဲဝင်ပြီးတော့1943ခုနှစ်မှာတော့သူက Marine တက်ကန်တက်တပ်သားအဖြစ်နဲ့ဒုတိယကမ္ဘာစစ်အတွင်းမှာဂျပန်နိုင်ငံ Okinawa ကျွန်းမှာတာဝန်ထမ်းဆောင်ခဲ့ပါတယ်။စစ်တပ်ကထွက်လာပြီးတဲ့နောက်မှာတော့ဖိုးဖိုးဂွန်ဇယ်လက်စ်ကသူ့ညီရဲ့ဆောက်လုပ်ရေးကုမ္ပဏီမှာဝင်ပြီးတော့အလုပ်လုပ်ခဲ့တယ်။နောက်1952ခုနှစ်ကျတော့သူ့ရဲ့ကိုယ်ပိုင်ကုမ္ပဏီလေးတစ်ခုထောင်ပြီးတော့တစ်ချိန်တည်းမှာပဲ USC တက္ကသိုလ်မှာကျောင်းတက်ခဲ့တယ်။ဒီနှစ်တော့သူ့ရဲ့မိသားစုကဖိုးဖိုးဂွန်ဇယ်လက်စ်ရဲ့ဘွဲလက်မှတ်ကိုနေရာပေါ်မှာချိတ်ချင်တယ်လို့ဝိုင်းပြောတော့သူကလည်းသူကျောင်းပြီးဖို့တဘာသာကြံနေသေးတဲ့အကြောင်းအဲဒီတော့ကမှပြောပြခဲ့တာ
။ We called up USC.They look when rocket up.
ကျွန်တော် USC တက္ကသိုလ်ကိုဖုန်းဆက်မိတယ်။သူတို့ကျွန်တော်နာမည်ကိုကျောင်းစင်းမှာရှာပေးတယ်လေ။သူတို့ကကျွန်တော်ကိုဖုန်းပြန်ဆက်ပြီးကျွန်တော်တဘာသာပြီးဖို့ကြံသေးတယ်လို့ပြောလို့ကျွန်တော်ကျောင်းပြန်တက်ရတာ။အဲ့ဒီကြံတဲ့တဘာသာကိုအပြီးဖြတ်ဖို့ USC တက္ကသိုလ်မှာပဲပြန်တက်ခဲ့တယ်
။အဲ့တော့ဒီလိုမျိုးသူကျောင်းပြန်တက်တော့ရောလွယ်လွယ်ကူကူပဲလားအမ။သူကအသက်ကလည်းအရန်ကြီးနေပြီဆိုတော့ကျောင်းမတက်တော့တာကလည်းနှစ်ပေါင်း80တောင်ကြာခဲ့ပြီဆိုတော့လေ။
And the American ပြည်အောင်စုရဲ့ပညာရေးစနစ်ကလည်းတမျိုးစုံမရဲ့သူယူကျင်တဲ့ဘာသာရက်တတ္တဗေဒဘာသာရက်ကလည်းအဲ့တက်ကသိုလ်မှာမတင်တော့ဘူးလေဒီတော့ Mr. Gonzalez ကအဲ့ကဒီဇေယျဗေဒဆိုပြီးတော့လူတစ်ယောက်အသက်ကြီးလာတဲ့သဘောတဘာဝတွေနဲ့သူတို့ရဲ့အတွေ့အကြုံတွေကိုလေ့လာတဲ့ဘာသာရက်မှာအဲ့ဘာသာရက်ကိုယူလို့ရတယ်ပေါ့နော်အဲ့ဘာသာရက်မှာလာပြီးတော့ကြောင်းတက်တဲ့ကျောင်းသားတွေအနေနဲ့သူရဲ့တွေ့ကြုံခဲ့ရတဲ့ဘဝအတွေ့အကြုံတွေကိုတခြားသူတွေနဲ့မျှဝေတာလေ
အော်အဲ့လိုလေလုံးလို့ရတယ်ဟုတ်လားကောင်းလိုက်တဲ့ပညာရေးစနစ်တော့မ
ှဟုတ်တယ်စုမွေရဲ့အဲ့ဒီဖိုးဖိုးဂွန်ဇယ်လက်စ်အတွက်လည်းအဆင်ပြေသွားတော့ပေါ့အဲသူကအတန်းလဲမှန်နေနော်သူကလွန်ခဲ့တဲ့1980မှာတက္ကသိုလ်တက်တုန်းကလွယ်တဲ့လွယ်အိတ်ကိုလွယ်ပြီးတော့ကျောင်းတက်တာလေစုမွေရဲ့
အဲ့မအမရဲ့သူ့လွယ်အိတ်လေးကို1980ကျောင်းတင်ထားတယ်ဟုတ်လား
तू ကအိမ်လဲမပြောင်းဆိုတော့လွယ်အိတ်ကိုတင်ထားပြီးတော့ရှိနေတာထင်တယ်သူရဲ့ဆန္ဒကိုဖြည့်ဆည်းပေးတာကလည်း USC တက္ကသိုလ်လေတက္ကသိုလ်ဘက်ကဝိုင်းပြီးတော့မကွင်ဘဲလွယ်ပါမလဲညီမရဲ့
ဆုံးမလဲစဉ်းစားနေတာចောင်းဘက်ကသူ့အတွက်ဗာများစီစဉ်ပေးလဲလို့
အင်းចောင်းကလည်းသူ့ဘွဲရဖို့မဖြစ်ဖြစ်အောင်လုပ်ပေးမယ်လို့ဆုံးဖြတ်ထားတယ်တဲ့သူ့ကိုလည်းအားလုံးကနွေရွှေထွေးထွေးကြိုကြတယ် USC တက်ကသူလီယိုနက်ဒေးဗစ်ចောင်းကနေမော်ဂွန်ထိန်ဒေါက်တာကိုဟန်ကအခုလို့ပြောတယ်ညီမရဲ
့ I think he exemplifies what we'd like to see everybody in America and around the world
သူကကျွန်တော်အမေရိကန်ပြည်အောင်စုမှတွေကတစ်ကမ္ဘာလုံးမှာပါလူတွေအသက်ကြီးလာကြရင်နေထိုင်ရှင်သန်နေသင့်တဲ့ပုံစံမျိုးရဲ့အကောင်းဆုံးနမူနာပါဒီရွေးထည့်ရောက်တာတော့စိန်ခေါ်မှုတွေကိုရင်ဆိုင်ဖြစ်ရှင်းတော့အစ်စ်အစ်တွေကိုလေးလာတော့မှတ်သားတင်ယူတော့ဆိုတော့တွေ့ရပါတယ်အငိမ့်စားယူပြီးတဲ့နောက်မှာဆက်ပြီးလေးလာတင်ယူဖို့အကောင်းဆုံးအခွင့်အရေးပါ
သူရဲ့ဆရာသူတို့ဌာနကပေါမောက်ခဒေါက်တာအေရွန်ဟက်ချ်တွန်ကလည်းသူရဲ့အသက်အကြီးဆုံးတပည့်ဟာကျောင်းသားအလုံးအားကြပြီးတော့အတူယူရတဲ့တပည့်တယောက်ဖြစ်ပြီးတော့သူရဲ့ဘဝအတွေ့အကြုံတွေကနေပြီးတော့ကျန်တဲ့သူတွေအများကြီးမှတ်သားတင်ယူစရာတွေတွေ့ရတယ်လို့ပြောတယ်စုမွေ
Alphonse is a very humble man
He's experienced lots of change. He was in World War II. He was
describing some of his experiences there. Alfonso ga taiko mamana kine myu da ji ba. Tu a pyaung le ri a myai ne chong ka ya ba de. Dutiya ka ba se twa ma sit mu than bu de. Tu ye se twa chong ni pyo pya ra de ke an ho ya de. A tae an ye ne chong ka ya ra ku e si be pyan mi lo pyo pya nai na. Ka ba yi ma a pyaung le taik ji twa ra ku le tu e si si be ni twa ra. De ke ku chi chu sia kaung ma de.
အခုတော့ရှေ့လာမှာဖိုးဖိုးကွန်ဆယ်လက်ဘွဲရရမယ်ဆိုတော့သူ့မိသားစုတစ်ခုလုံးတိတ်ပြီးတော့ပြောနေကြပြီစွန်မွန်ရဲ့
ဟုတ်တာပေါ့အမရဲ့သူတို့ကအရန်ကိုမျောလင့်ထားကြတဲ့ပုံပဲသူနဲ့အိမ်မှာအတူတူနေတဲ့သူ့ရဲ့မြစ်မလေးဒိုရင်တာဂက်ဒက်စ်ကဆိုရင်သူ့အဖိုးကသူ့ကြောင်းပြန်တက်လို့ရမယ်ဆိုတာသိလိုက်ခတဲ့ကအရန်ကိုပျော်နေတာတဲ့သူပြန်ပြောပြတာကသူ့အဖိုးကလူတစ်ယောက်ဟာအလုပ်တစ်ခုကိုစလုပ်မိပြီဆိုရင်ပြင်းမြောက်အောင်လို့လက်စသက်လုပ်ပြီးတော့ကို့အိမ်မက်ကိုအကောင်ထဲဖော်နိုင်တာကိုပြလိုက်တာလို့ပြောတယ်ဂုံနေယူနေတာလေ
Mark has always been a very intelligent remarkable man and
ကျမအဘိုးကဟိုးအရင်ကတည်းကတိတ်ပြီးညံကောင်းတာတကယ်ထူးခြားတဲ့လူပါသူများနဲ့မတူဘူးဆိုတာကျမအတိကိုသိနေတယ် USC တက္ကသိုလ်ကလည်းသူ့ကိုကြောင်းမှာလက်ခံရတာတိတ်ကိုဂုံယူပါတယ
်အော်သူတူ Mario Gonzalez ကပြောသေးတယ်သူရဲ့ဘာကြီးတိတ်ပြီးတော့စိတ်ချမ်းသာနေတာတိတ်ကိုတည်တာတာပဲတဲ့
The joy and to look at him and the twinkle in his eye
တိတ်ကိုဝမ်းသာရပါတယ်ဦးလေးကိုကြည့်မိရင်ပါးရည်နားရည်တွေတွန့်နေပေမဲ့သူ့မျက်လုံးတွေကအယောင်တောက်တုံးတခါသူ့ကိုတယောက်ကအင်တာဗျူးလုပ်တော့အဖိုးကိုကိုကိုကျောင်းသားလို့ထင်နေရောလားလို့မေးတော့ဦးလေးက "तू အမြဲတမ်းပဲကျောင်းသားလူငယ်လို့ပဲခံစားရပါတယ်"လို့ဖြေသွားပါတယ်ဗျာ
ဖိုးဖိုးအယ်ဖွန်ဆိုဂွန်ဇယ်လက်စ်ကအခုလိုမျိုးကြောင်းပြန်တဲ့ပြပွဲရအောင်လုပ်တာသူ့အတွက်မဟုတ်ပါဘူးသူ့မိသားစုအတွက်ပါတဲ့ဒီလိုပြောတော့သူ့မိသားစုကလည်းဂုဏ်ယူတာပေါ့ဟဲ့
ဟုတ်တာပေါ့အမရဲ့ဂုဏ်ယူတင်တာပေါ့အသက်66 69ဆိုတာကလူတိုင်းအသက်ရှင်နေထိုင်ဖို့တောင်လုံးဝမလွယ်တာလေသူကကြမ်းကြမ်းမာမာနဲ့ကြောင်းကိုလည်းပြန်တက်နိုင်နေဆိုတာတကယ်ကိုကန့်ထူးတာပါပဲစိတ်တက်ကလည်းပြင်းထန်ဖို့လိုလိမ့်မယ်လေအမ
ဟုတ်တယ်စုံမရဲ့ကံညာဝရိယလို့ပြောရမယ်နောက်တစ်ချက်ကလည်းနိုင်ငံရဲ့ပံ့ပိုးပေးတာနောက်ပြီးတော့အတိုင်းဝိုင်းကပံ့ပိုးပေးတာအများကြီးပါတယ်သူတို့ရဲ့ပညာရေးစနစ်ပြီးတော့စီးရင်အင်းကိုလည်းနှစ်ပေါင်းများစွာအစဉ်အဆက်ထိမ့်သိမ့်နေစနစ်ဒါတွေအားလုံးပေါင်းပြီးတော့အဲ့လိုအဖက်ဖက်ကပြည့်စည်ပြီးလို့လည်းသူကြောင်းတက်နိုင်တာပဲပညာယူတဲ့ကျောင်းသားတွေအတွက်ဒီလိုမျိုးရွေးချယ်ခွင့်နဲ့အခွင့်အရေးတွေရှိတာကလည်းတကယ်ကိုအားရစရာပဲเนาะဒီလိုပညာရေးစနစ်မျိုးကတော့ဘယ်နိုင်ငံမှမဆိုအတူယူတဲ့ပညာရေးလို့ပြောရမယ်စုမွင့်ဟေ
းဟုတ်တယ်အမရဲ့အင်မတန်ကန့်ထူးတာပဲเนาะ
သုတဆောင်လေအမေရိကန်တခွင်အစီအစဉ်ကိုဒီတစ်ပတ်တော့ဒီမှာပဲရက်ချင်ပါတယ်ရှင်ကျေးဇူးတင်ပါတယ
်ကျေးဇူးများကြီးတင်ပါတယ်ရှင
်နောက်တော့မတ်အီတန်နာဂျိုနဲ့မတ်ဆူမွန်တို့စီစဉ်တင်ဆက်ထားတဲ့သုတဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြကြတာပါခင
်ဗျအမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
အပီလာ25ရက်နေ့မှာကြာရောက်တဲ့ကမ္ဘာငှက်ဖျားယောဂနေ့မှာငှက်ဖျားယောဂကိုထိထိရောက်ရောက်ထိန်းချုပ်နိုင်ရင်းနဲ့တောက်မက်ဖွယ်ယောဂဆိုးကိုလုံးဝကင်းစင်သွားတဲ့အထိဖြည်းဖြည်းချင်းတိုက်ဖြတ်သွားနိုင်ရေးပေါ်မှာကမ္ဘာကြီးရဲ့အထောက်ကျိုးပန်းမှုအပေါ်အဓိကမျှော်လင့်ချက်ထားပါဗျ2016ခုနှစ်ရဲ့ဆောင်ဘုတ်ကတော့ငှက်ဖျားယောဂကင်းစင်ရေးပဲဖြစ်ပါတယ်ကမ္ဘာလူဦးရေရဲ့တဝက်လောက်ဖြစ်တဲ့လူဦးရေ 3.2 ဘီလီယံဟာငှက်ဖျားယောဂတံကိုခံစားနေကြရပါတယ်။ယောဂတဲ့အများစုနဲ့တည်ဆုံသွားခဲ့ကြရသူတွေဟာဆာဟာရာတပိုင်းအာဖရိကနိုင်ငံတွေသာမကအာရှလက်တင်အမေရိကနဲ့အရှေ့အလယ်ပိုင်းဒေသမှတောင်မှအန္တရာယ်ရှိတဲ့အနေအထားကိုရောက်နေတာပါ။ငှက်ဖျားယောဂဟာလူကိုတည်စေနိုင်တဲ့ယောဂမျိုးဖြစ်ပါတယ်။2015ခုနှစ်မှာငှက်ဖျားနဲ့နာမကျန်းဖြစ်သူတန်ပေါင်း214တန်းရှိခဲ့ပြီးအဲ့ဒီထဲကလူပေါင်း 43,800 တည်ဆုံသွားခဲ့ရပါတယ်။ဒါပေမဲ့ငှက်ဖျားယောဂဟာကာကွယ်နိုင်သလိုဆေးကုရင်ပျောက်ကင်းတဲ့ယောဂလည်းဖြစ်ပါတယ်။အားလုံးအတူတကွပူးပေါင်းတိုက်ဖြတ်ကြမယ်ဆိုရင်ဒီယောဂအမြင့်ပြတ်ခြေမုံနိုင်ပါတယ်။ကမ္ဘာလူမှုအတိုင်းဝိုင်းကြီးတစ်ခုလုံးကတက်ကရစ် 2000 နဲ့ 2015 ကြားမှာငှက်ဖျားယောဂပပျောက်ရေးပိုပြီးအချိန်မြင့်ဆောင်ရွက်လာတဲ့အတွက်ကမ္ဘာတဝန်းယောဂဖြစ်ပွားတဲ့ဥယျာဟာ38ရာခိုင်နှုန်းယော့ကျသွားခဲ့ပြီးအခုလိုငှက်ဖျားအမြင့်ဖြတ်ခြေမုံရေးဆိုတာလည်းပေါ်ပေါက်လာခဲ့ပါတယ်။တစ်ချိန်တည်းမှာပဲငှက်ဖျားယောဂကြောင့်တည်ဆုံတဲ့နှုန်းလည်းအသက်အရွယ်ဆုံးအုပ်စုတွေကြား60ရာခိုင်နှုန်းကျဆင်းသွားခဲ့ပြီးအသက်5နှစ်အောက်ကလေးတွေကြားမှာတော့တည်ဆုံမှု65ရာခိုင်နှုန်းအထိကျဆင်းခဲ့ပါတယ်။ဒါပေမဲ့ငှက်ဖျားယောဂကြောင့်2မိနစ်တိုင်းမှာကလေးတစ်ယောက်နှုန်းသေဆုံးနေစေဖြစ်ပြီးတန်းပေါင်းရာနဲ့ချီတဲ့သူတွေလည်းအခုထိအောင်ငှက်ဖျားယောဂကိုစေကုသမှုမရှိဘဲနေထိုင်နေကြရစေဖြစ်ပါတယ်။ အမေရိကန်ပြည်ထောင်စုအနေနဲ့ငှက်ဖြားယောဂါဒဏ်ခံနေရတဲ့နိုင်ငံတွေ၊ဗတ်ပေါင်းဆောင်ကပါဝင်တဲ့အဖွဲ့အစည်းတွေနဲ့တခြားနိုင်ငံတွေနဲ့အဖွဲ့အစည်းတွေအပါအဝင်မိတ်ဆွေနိုင်ငံတွေနဲ့အတူငှက်ဖြားယောဂါကာကွယ်ရေးနဲ့ကုသရေးမှာနှစ်ဆတိုးပြီးတော့ဆောင်ရွက်ပေးနေပါတယ်။အမေရိကန်အောက်လွှတ်တော်ရဲ့အတည်ပြုချက်နဲ့လာမယ့်နှစ်မှာသမ္မတရဲ့ငှက်ဖြားတိုက်ဖျက်ရေးစီမံကိန်းကနေအမေရိကန်ဒေါ်လာသန်း200အထိတိုးမြှင့်သုံးစွဲပေးသွားမှာဖြစ်ပါတယ်။ဒီစီမံကိန်းအရငှက်ဖြားအန္တရာယ်ကြီးထွားလာနေတဲ့ကမရွန်၊ Ivory Coast ၊ Sierra Leone နဲ့ Burkina Faso နိုင်ငံတွေကလူဦးရေသန်း80နီးပါးအတွက်အသုံးစရိတ်တွေတိုးမြှင့်ပေးသွားမှာပါ။ဒါ့အပြင်ဒီဖွဲ့စည်းကနေပြီးကမ်ဘောဒီးယားနဲ့ဇမ်ဘီယားနိုင်ငံတွေမှာငှက်ဖြားယောဂါကင်းစင်ရေးအတွက်ကိုလည်းအရှိန်မြှင့်ဆောင်ရွက်ပေးနိုင်ဖို့ဆာဟာရာတက္ကနာရာတစ်ပိုင်းအာဖရိကနိုင်ငံတွေကလူပေါင်း28သန်းအတွက်ငှဖြားယောဂါကိုအကာအကွယ်ပေးနိုင်မဲ့ပိုသက်စီချနောင်း 73.8 တန်းကိုထောက်ပံ့ပေးသွားမှာဖြစ်သလိုသုတေသနလုပ်ငန်းတွေအရှိန်မြှင့်ဆောင်ရွက်ဖို့တိုးတက်ဖွံ့ဖြိုးမှုနဲ့ငှဖြားသဲဆောင်တဲ့ခြင်တွေပေါ်အဓိကထားအသုံးပြုတဲ့ငှဖြားကာကွယ်ရေးပစ္စည်းကိရိယာအသစ်တွေရဲ့အသုံးတည့်မှုကိုအခဲဖြတ်တာနဲ့ဆေးဝါးတွေအတွက်ကိုလည်းအကူအညီပေးသွားမှာပါငှဖြားယောဂါကြောင့်တေကျေပျက်စီးနေကြရတာနဲ့ကဘာပေါ်ကနေငှက်ဖြားလုံးဝပပျောက်ကင်းစင်သွားစေရေးဆိုတဲ့အရင်တော့ကကျွန်တော်တို့တခါမှတွေးထင်မထားဘူးခဲ့ကြတဲ့ကဘာငှက်ဖြားတိုက်ဖျက်ရေးအတိုက်အဝန်းအနေနဲ့ရည်မှန်းချက်ပန်းတိုင်ရောက်ရှိရေးအားလုံးဝိုင်းဝန်းကြိုးပမ်းနေကြပါတယ်လို့ကဘာလုံးဆိုင်ရာငှက်ဖြားတိုက်ဖျက်ရေးစီမံကိန်းရဲ့အမေရိကန်ဆိုင်ရာအမှုဆောင်အရာရှိအငိမ့်စားရေတပ်ဗိုလ်ချုပ်ကြီးတင်ဇင်မားကပြောပါတယ်ဒါအပြင်အခုလိုကျွန်တော်တို့ရဲ့လုပ်ငန်းစဉ်တွေအရှိန်မြင့်ပြီးအားစိတ်ဆောင်ရွက်နေတာလဲမလုံမဖြစ်အင်မတန်အရေးကြီးပါတယ်လို့လည်းသူကပြောသွားခဲ့ပါတယ်ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။ခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားဘုံမဟုတ်ကြောင်းတောတာရှင်တို့ကိုအတိပေးအပ်ပါတယ်။ VOA အမေရိကန်တန်ရဲ့အင်္ဂါနေ့မနေ့ဖက်အခုထုတ်လွှင့်နေတဲ့အစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိထပ်မံပြီးတော့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ခင်ဗျာ။အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြံတဲ့အချိန်လေးမှာနိုင်ငံတကာသတင်းအချင်းချုပ်ကိုပူဇော်ဝင်းနိုင်ငံကကြေညာပေးပါလိမ့်မယ်ခင်ဗျာ
။သမ္မတဘာရက်အိုဘားမားကအမေရိကန်အထူးတပ်ဖွဲ့တွေကိုစီးရီးယားနိုင်ငံအတွင်းတည်တည်သားသားတိုးမြှင့်ပို့ဆောင်ဖို့အမိန့်ထုတ်ပြန်လိုက်ပြီးဥရောပနိုင်ငံတွေအနေနဲ့လည်း IS Islamic State ကြွားတွေကိုတိုက်ခိုက်နေတဲ့ညွန်ပေါင်းတပ်ဖွဲ့တွေမှာသူတို့ထည့်ဝင်ရမယ့်တပ်ဖွဲ့အရေးအတွက်တွေကိုအလင်းမြန်ပေးပို့ကြဖို့တိုက်တွန်းလိုက်ပါတယ်။စီးရီးယားနိုင်ငံမှာရှိနေပြီးသားအမေရိကန်တပ်ဖွဲ့ဝင်50အပြင်အထူးတပ်ဖွဲ့ဝင်150ကိုထပ်ပို့မယ်လို့ဂျာမနီနိုင်ငံဟန်နိုဗာမြို့မှာပြုလုပ်နေတဲ့ကုန်သွယ်ရေးပြပွဲမှာသမ္မတအိုဘားမားကတင်းတင်းလာနေကအဲ့ဒီလိုပြောကြားလိုက်တာပါ။လင်ဒူချင်းဆက်ဆံသူများအခွင့်အရေးတက်ကြွလှူရှားသူဘင်္ဂလားဒေ့ရှ်နိုင်ငံသားအမေရိကန်အစိုးရဝန်ထမ်းတအူးကိုအမည်မသိအုပ်စုတစုကဒါကာမြို့တော်မှာတင်းတင်းလာနေကဓာတ်နဲ့ခုတ်တက်လိုက်ပြီးသူ့ရဲ့တငယ်ချင်းဖြစ်သူလည်းတိုက်ခိုက်ခံလိုက်ရပါတယ်။ USAID အရာရှိလည်းဖြစ်ဒါကာမြို့ကအမေရိကန်တန်ယုံမှလည်းဆက်ဆံရေးအရာရှိဖြစ်တာဝန်ထမ်းဆောင်နေသူဆူလ်ဟတ်မန်နန်ဟာသူ့ရဲ့တငယ်ချင်းတနေ့မဂျုံဒါနဲ့အတူသူ့အိမ်မှာရှိနေတဲ့အချိန်ပစ္စည်းပို့တဲ့သူအဖြစ်အယောင်ဆောင်လာတဲ့သူ၅ဦးရောက်လာပြီးသူတို့ကိုတောက်ခုတ်ဓာတ်နဲ့ခုတ်ခဲ့တာလို့ဆိုပါတယ်။ဗီယက်နမ်အစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွတ်ပေးပြီးလူမှုအခြေပြုလူမှုအဖွဲ့အစည်းတွေကိုအနောက်ရှက်ပေးနေတာတွေကိုရပ်တန့်ဖို့အတွက်အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။လာမယ့်မေလအတွင်းသမ္မတဘရက်အိုဘားမားဗီယက်နမ်နိုင်ငံကိုပထမဆုံးအကြိမ်သွားရောက်မလဲပတ်ခင်မှာအမေရိကန်အစိုးရအရာရှိတွေကတရားဝင်အဲ့ဒီလိုတောင်းဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကုဇော်ဝင်းနိုင်ကြီးညာတော်တာဖြစ်ပါရခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီကုတ်ဖြစ်ပါတယ် VOU နားဆင်တဲ့အတွက်ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးကျေးဇူးတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်စမိုးရီပါ
This program has come to you from the Voice of America, Washington.